Welcome to the Voice of America in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOA American တန်က2022ခုနှစ်ဩဂုတ်လ10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC ကနေတရက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိအစီအစဉ်တွေကို Nanometer 38 32 51ကနေတရက်ဘန်ယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတရက်နားဆင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်အောင်မြတ်သူပါ။အင်္ဂါညအတွက်တောတာရှင်တို့တင်ဆက်ပေးမယ့်ထိတန်ရောက်သတင်းတွေကတော့ဒီကနေ့ရန်ကုန်မြို့ရဲ့နေရာ3ခုမှာဘုံပေါက်ကွဲမှု5ခုဖြစ်ခဲ့တဲ့အတွက်လုံခြုံရေးတင်းကျပ်ပြီးတော့ဖမ်းဆီးစစ်ဆေးမှုတွေရှိနေပါတယ်
။ဖမ်းလဲဆီးပြတော့အတန်ကြာတာပေါ့နော်။တိုက်ပြီးပေါ်တိုက်ပြီးတော့စစ်တယ်တို့တော့ပြီးတယ်။အဲကလောက်လောက်ဆက်ရှိရောက်ဆိုတာပဲ။ဒီနေ့ကတော့ဟိုစနက်စံလုံမျိုးတွေတော့ကြားလိုက်ရတယ်။ညပဲလေ
။ရန်ကုန်မြို့ကလည်းဦးပြောသွားတာပါ။မကြခင်မှာတော့အပြည့်စုံကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းချင်းပြည်နယ်နဲ့ကယားပြည်နယ်ဘက်ကတိုက်ပွဲသတင်းတွေကိုလည်းကြားကြားမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးနေတဲ့အခြေအနေနဲ့အမေရိကန်ပြည်တော်စုမှလည်းကလင်းငယ်တွေကိုဗစ်ကူးစက်နေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညစကဝိုင်းအစည်းအဝေးတွေကိုလည်းတင်ဆက်ပေးမှာပါ အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးမှာဖြစ်ပါတယ်
မြန်မာနိုင်ငံလူကြီးအားလုံးအတွက်ကိုဗစ် -19 ရောဂါကာကွယ်ဆေးကိုပြည်ပကနေပဲဝယ်ရရင်တိုင်းပြည်မွေးသွားနိုင်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောပါတယ
်ဒီတွင်းမှာမလို့လို့ပြလူတန်ပေါင်း50ကျော်တော့လူတွေရဲ့ဟာကိုတစ်ချိန်လုံးနိုင်ငံခြားဝယ်ပေးဆိုရင်လည်းခင်ဗျတိုင်းပြည်မွေးသွားလိမ့်မယ်အဲ့တော့ကျွန်တော်ရှိမှထုတ်လို့ရအောင်ကြိုးစားရမယ်ထုတ်လို့ရအောင်ကြိုးစားကာကွယ်ဆေးကုသဆေးကိုကျွန်တော်ရအောင်လုပ်က
ြဩဂုတ်လ9ရက်တနင်္လာနေ့ကလုတ်တဲ့ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအဲ့လိုပြောခဲ့တာပါ။ဒါအပြင်ဒိုင်းရင်ဆေးပညာကိုခေတ်သစ်နည်းပညာတွေနဲ့ပေါင်းစပ်ပြီးကိုဗစ်ကာကွယ်ဆေးထုတ်လို့ရအောင်ကြိုးစားဖို့လည်းစစ်ကောင်စီခေါင်းဆောင်ကဆိုပါတယ်။ကမ္ဘာမှာအခုချိန်ထိတော့ဒိုင်းရင်ဆေးပညာနဲ့ကိုဗစ်ကာကွယ်ဆေးထုတ်နိုင်တာမရှိသေးပါဘူး။ကိုဗစ်တတိယလှိုင်းနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာကူးစက်သေဆုံးမှုနှုန်းတိတိတသာရောကြမသွားသေးသလိုကာကွယ်ဆေးကလည်းပြီးခဲ့တဲ့ရက်ပိုင်းတွေကမှသာအသက်65နှစ်အထက်တွေအပါအဝင်သတ်မှတ်လူအုပ်စုတွေကိုစပြီးထိုးပေးနိုင်တဲ့အခြေအနေရောက်နေချိန်မှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အခုပြောဆိုချက်ထွက်လာတာပါဒီရက်ပိုင်းတွေအတွင်းကိုဗစ် -19 ရောဂါကြောင့်ဆုံးမသူတွေတခြားရောဂါတွေနဲ့ဆုံးမသူတွေထဲမှာကဏ္ဍအသီးသီးကထင်ရှားသူတွေကိုလည်းဇက်တိုက်လို့တွေ့နေရပါတယ်နာဂတိန်လိုင်းလို့အများသိကြတဲ့နာဂတောင်နှန်းဒေသမှာ6နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဆရာဝန်ကြီးဒေါက်တာတိန်လိုင်းဒီကနေ့ပဲကွယ်လွန်သွားတဲ့အကြောင်းသူ့ရဲ့သားဖြစ်သူကလူမှုဆက်သွယ်ရေးမီဒီယာမှာရေးထားပါတယ်ခေတ်ပေါ်ကဗျာကိုလမ်းဖောက်ခဲ့သူတွေကတူးဖြစ်သူအောင်ချိတ်ကလောင်အမည်နဲ့ထင်ရှားတဲ့ကဗျာဆရာကြီးအထက်ဗမာနိုင်ငံစာရေးဆရာအသင်းဂုံနူးဆောင်အသင်းသားနိုင်ငံရေးကျင်းသားဟောင်းလူလူကြီးပွားရေးစာအုပ်တိုက်အယ်ဒီတာဦးကျော်ဇန်လှစာရေးဆရာညီစင်မင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မန္တလေးတိုင်းနာယကဒေါက်တာကိုကိုကြီးစိတ်ပညာတို့သုံးကတော့တနင်္လာနေ့တရက်ထဲမှာပဲကွယ်လွန်သွားခဲ့ကြတာပါစစ်ကောင်စီကျမ်းမာရေးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရဒီကနေ့24နာရီအတွင်းစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာ14,459 ထဲမှာယောဂကူးစက်သူ4,434ယောက်သေဆုံးသူအယောက်220ရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းကူးစက်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်ချက်ထက်ပိုများနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ထားပါတယ်။အမေရိကန်စစ်ဖက်ဝန်ထမ်းတွေအားလုံးလာမယ့်လကစပြီးကိုဗစ် -19 ယောဂကာကွယ်ဆေးမဖြစ်မနေထူးခြားရတော့မှာဖြစ်ပါတယ်။ဘန်ဒဂွန်စစ်တမ်းလာချုပ်ကချမှတ်ပြင်ဆင်ပြီးသမ္မတဂျိုးဘိုင်ဒန်ကသဘောတူထောက်ခံထားတဲ့ဒီအစီအစဉ်ကိုမနေ့တနင်္လာနေ့ကကျင်းပခဲ့တာပါ။စစ်ဖက်အစင်းသင်းရှိမှုကိုထင်းသိမ်းထားနိုင်ရည်အတွက်ကာကွယ်ဆေးထိုးတာဟာလိုအပ်တဲ့အစစ်တစ်ခုဖြစ်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ဖိတန်းကောင်းဆောင်တွေကပြောပါတယ်။အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန FDA ကနေကာကွယ်ဆေးကိုနောက်ဆုံးအတည်ပြုချက်ရမယ်။ဒါမှမဟုတ်ကူးစက်နှုန်းကဆက်ပြီးတက်နေမယ်ဆိုရင်မူလသတ်မှတ်ထားတဲ့စက်တင်ဘာလလယ်မှာစပြီးထိုးဖို့ဆိုတဲ့သတ်မှတ်ချိန်ကရှေ့တိုးလာနိုင်တယ်လို့ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။ဒီတော့တွင်မှာပဲဇီဝယ်ဖို့အားလည်းရဲ့အပန်းဖြေဖို့ဒါမှမဟုတ်အလေအပတ်အနေနဲ့အမေရိကန်နိုင်ငံသားတွေနေဆက်ဖြတ်ပြီးကနေဒါနိုင်ငံနဲ့ဝင်တာကိုပိတ်ပင်ထားတာကနေဒါအစိုးရကပြန်ရုပ်လိုက်ပါပြီ။ဒါပေမဲ့လည်းအမေရိကန်ဘက်ကတော့ကနေဒါနိုင်ငံသားတွေကိုကန့်သတ်ထားစေပါပဲ။2020ပြည့်နှစ်မတ်လကတည်းကစလို့မသွားမဖြစ်ခီးစဉ်မဟုတ်ရင်နှစ်ဖက်အဝင်ထက်ပိတ်ပင်ထားခဲ့တာကိုကနေဒါဘက်ကမနေ့တနင်္လာနေ့မှာပြန်ဖွင့်ပေးခဲ့တာပါ။အော်စတြေးလျနိုင်ငံကလူကြီးထူထပ်ဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတရက်အတွင်းအများဆုံးဖြစ်ဒီကနေ့မှာ356ဦးထိရှိခဲ့ပါတယ်။ ဒီပြည်နယ်ကစစ်နေဒေသအပါအဝင်လူရဲ့ရှစ်သမ၂သန်းထဲမှာစစ်ဆေးရာဂိုင်းလုံးကျော်ဟာအတော်လာအဝင်အတွက်ပိတ်ဆို့ကန့်သတ်ခံထားရပါတယ်။စွန်လ၂၆ရက်နေ့ကချမှတ်ထားတဲ့စစ်နေဒေသကန့်သတ်ချက်တွေကိုဩဂုတ်လ၂၈ရက်နေ့မှာရှော့ပေါ်ပေးနိုင်တော့မလားဆိုတဲ့မျှော်လင့်ချက်ဖြစ်လာဖို့ကလည်းအလံဝေးလာနေပြီဖြစ်ပါတယ်။ မနက်ကမှဂျမ်းမလူရည်တွေနဲ့ဖိနှိပ်မှုတွေကနေအဝင်ဆုံးထွက်ပြေးနေရသူတွေအပါအဝင်လူသားစာနာမှုအကူအညီအရေးကြီးလိုအပ်နေသူတွေအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေဒေါ်လာ5000ကျော်ကူညီမယ်လို့ဒီကနေ့ကြေညာပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလေနာသောမတ်စ်ဂရင်းဖီးလ်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းအခုလိုကြေညာတာဖြစ်ပြီးထိုင်းနိုင်ငံမှာကိုဗစ်
ရေးပေါ်စံနှုန်းကအကူအညီအသက်ကအကာအကွယ်အမိုးအကာအခြေခံကျန်းမာရေးဆောင်ရှောက်မှုရေနဲ့တန်ရှင်းရေးတို့ထောက်ပံ့ကူညီဖို့ဖြစ်ပါတယ်။ဒီအကူအညီဟာမြန်မာနိုင်ငံကနေထွက်ပြေးရသူတွေနိုင်ငံတွင်းမှအိုးအိမ်ဆုံးထွက်ပြေးနေရသူတွေအတွက်ဖြစ်ပါတယ်။အမေရိကန်လူလူရဲ့ဒီအကူအညီဟာမြန်မာလူလူ9000ကျော်အတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားဌာနပြောခွင့်ရ
တခြားလူရှင်တွေကိုမိမိတို့တိုက်တွန်းပါကြောင်းထိုင်းနိုင်ငံနဲ့ကမ္ဘာတဝန်းမှာကိုဗစ် -19 ရောဂါကိုတိုက်ဖျက်ဖို့နဲ့ကပ်ရောဂါကိုအဆုံးသတ်ရေးပိုမိုလို့ဆောင်တာမှာမိမိတို့နဲ့ပူးပေါင်းပါဝင်ကြဖို့လဲနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းပါကြောင်းပြောခွင့်ရနက်ပရိုက်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာထွက်ပြေးခိုးလိုနေက ကဘာလုံးမှာကိုဗစ်19ဟောလိပါတာဆိုတာဆိုတာကဘာလုံးမှာလိုအောင်လို့ရရအောင်ကဘာလုံးမှာကိုဗစ်19ရောဂါပြန့်နေကြတဲ့ကကျွန်တော်တို့ကိုမကူအောင်လို့အကာအကွယ်ရနိုင်ဖို့အတွက်ဒီကိုလာခဲ့တာပါလို့နူရူအစ္စလမ်ကပြောပါတယ်ကူးစက်မြန်ကိုဗစ်ဗီဇာမျိုးကွဲကြော်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတော်မှာကူးစက်သူအရေအတွက်ပုံများလာနေပြီးဒုက္ခသည်တွေနေထိုင်တဲ့ကောက်ဆက်ပဇာခရိုင်မှာအခုချိန် လူဟာပြူတွေပူပေါင်းပြီးစုစုပေါင်းအင်အား900လောက်နဲ့ကာကွယ်ဆေးထိုးပေးနေကြတာပါအခုအစ်စ်မှာဥစွာပေးထိုးမဲ့သူတွေတဲ့လူရညာရမ်းမီရဖားတွေစကမ်းတွေထဲမှာလူကင်နေကြတဲ့ဂျမိုင်းလူသားတွေနဲ့အသက်55နှစ်နဲ့အထက်လူရညာလူကြီးတွေပါဝင်ပါတယ်ကာကွယ်ဆေးထိုးလုပ်ငန်းပထမအစ်စ်မှာဒုက္ခသည်9သိန်းလောက်ထဲက6000ခွဲကျော်ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်ထားပါတယ်ကိုဗစ် -19 ကာယရောဂါစပီးပြန့်နှံ့နေကြတဲ့ကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံတော်မှာတရားဝင်ကိန်းဂဏန်းတွေအကြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ 1.3 သန်းကျော်ရှိပြီဖြစ်ပြီးသေဆုံးသူက 2,300 နီးပါးရှိပြီဖြစ်ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိဖိုင်းတိုမီတာ 31 kHz 9383ညာဖိုင်းတိုမီတာ 32 kHz 9383ညာဖိုင်းတိုမီတာ 51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီကနေ့ဟာ46နှစ်မြောက်ကချင်အာဇာနည်နေ့ဖြစ်ပြီးတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ဆန္ဒပြနေတဲ့မုံရွာပင်မသပိတ်စစ်ကြောင်းကဒီကနေ့ကိုအထိမ်းအမှတ်ပြုတဲ့ကြွေးကြော်တမ်းတွေအော်ဟစ်ပြီးတော့ဆန္ဒပြချစ်တဲ့ခဲ့ကြပါတယ်မန္တလေးမှာမန္တလေးလူငယ်များသပိတ်စစ်ကြောင်းနဲ့ချမ်းမြသာစီပူပေါင်းသပိတ်စစ်ကြောင်းမန္တလာတက္ကသိုလ်ကျောင်းသူကျောင်းသားများသပိတ်စစ်ကြောင်းတွေထွက်ခဲ့ပါတယ်စကိုင်းတိုင်းမှာတော့ကလေးမြို့ရင်းမာပင်မြို့နယ်အရှိချမ်းနဲ့ဆလင်းကြီးမြို့နယ်မြောက်ချမ်းပူပေါင်းရွာပေါင်းစုံသပိတ်စစ်ကြောင်းတွေရှိခဲ့ပါတယ်ဘုဒ္ဓလင်းမြို့မှာလဲကြောင်းမောင်းဆောင်တပိတ်စစ်ကြောင်းနဲ့စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြတာပါတနင်္လာနေ့တိုင်းဒဝယ်မြို့ပေါ်မှာပြမတပိတ်စစ်ကြောင်းနဲ့ကြောင်းသားလူငယ်တွေရဲ့တော်လိုင်းရေးလှုပ်ရှားမှုတပိတ်စစ်ကြောင်းတို့မွန်လွယ်ပိုင်းကထွက်ခဲ့ကြပါတယ်မကွေတိုင်းမြိုင်မြို့မှာအခြေခံပညာအထွေထွေတပိတ်ကော်မတီနဲ့မြောက်ပိုင်းဆောင်ကပြည်သူလူထုပူးပေါင်းပြီးတော့မနက်ပိုင်းမှာကြွေးကြော်သံတွေအော်ဟစ်ပြီးတော့ဆိုင်ကယ်တပိတ်စစ်ကြောင်းနဲ့ချီတက်ဆန္ဒပြခဲ့ကြတာပါကံကွက်ဆန္ဒပြသူတွေကိုစစ်ကောင်စီကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေလည်းဆက်ရှိနေပြီးဖေဖော်ဝါရီလ3ရက်နေ့ကနေဒီကနေ့ထိဆိုရင်တည်ဆုံးသူ965ယောက်နဲ့လက်ရှိအချိန်ထိဖမ်းဆီးခံရသူ9500ကျော်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမှာအစိုးရစန့်ကျင်ရေးထောင်နဲ့ချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားဒီကနေ့ထိတ်တဲရင်ဆိုင်တွေ့ခဲ့ကြပါတယ် ကူညီချက်ပရယုတ်ချောင်းအချအစိုးရကကိုရိုနာဗိုင်းရပ်စ်ကပ်ဘေးကန့်တွဲမှုအားနည်းတဲ့အပေါ်မှာလဲဆန္ဒပြသူတွေစိတ်ဆိုးဒေါသထွက်နေချိန်မှာကူညီချက်နှုတ်ထွက်ပေးရတဲ့တော်ဝင်မိသားစုရဲ့အာဏာခွဲဝေရေးကိုပါဆန္ဒပြသူတွေတောင်းဆိုနေကြတာပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုစီမံခန့်ခွဲနိုင်ခြင်းမရှိဘဲနဲ့ဝေဖန်သူတွေအတန်သိပ်သွားအောင်လို့အစိုးရကအာဏာကိုတလွဲအသုံးချနေတယ်လို့လဲဆန္ဒပြသူတွေကဆွဆွဲကြပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကြောင့်ဒီကနေ့သေဆုံးသူက235ယောက်ထိရှိနေပြီးတော့မနစ်တစ်နေ့လုံးသေဆုံးသူစုစုပေါင်းထက်၄ဆလောက်ရှိနေတာပါဆေးရုံတွေမှာလည်းလူနာရေးနဲ့မနိုင်မနေဖြစ်လာနေပါတယ်ထိုင်းနိုင်ငံမှာမနစ်ကလူငယ်ထောင်ပေါင်းများစွာပါဝင်တဲ့ဆန္ဒပြပွဲကိုထိုင်းအာဏာပိုင်တွေကဖြိုခွဲခဲ့ပေမဲ့လူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲတွေအခုတပံပြန်ပြီးတော့စတင်လာတာပါထောင်နံပြစ်ဒဏ်15နှစ်အထိချမှတ်နိုင်တဲ့တော်ဝင်မိသားစုကိုအကြီးညိုပြတ်အောင်မလုပ်ရဆိုတဲ့ဥပဒေကိုတော့မမှုဘဲနဲ့ထိုင်းတော်ဝင်မိသားစုရဲ့အာဏာခွဲဝေရေးကိုပါဆန္ဒပြသူတွေဆက်ပြီးတောင်းဆိုနေကြတာလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ဒီတိုင်းမှအတွင်စတင်လိုက်တဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုမြောက်ကိုရီးယားနိုင်ငံကရှုံချလိုက်တယ်လို့သူ့ဘက်ကလည်းစီးရေးဆောင်ရွက်ချက်တွေတိုးလုပ်ဖို့လိုလာပြီလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ရောမကြာခင်ကမှဖုန်းနဲ့ပြောဆိုဆက်ဆံရတဲ့ပြန်စတင်ခဲ့တဲ့မြောက်ကိုရီးယားကိုစိတ်မပြတ်စေချင်တဲ့အတွက်ကြောင့်မှ CA လေ့ကျင့်မှုကိုကွန်ပျူတာနည်းနဲ့ကျင်းပခဲ့တာပါဒါပေမဲ့လည်းမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ရဲ့ညီမလည်းဖြစ်အကြံပေးတဦးလည်းဖြစ်တဲ့ကင်ယိုယွန်းကတော့ဘလို့ CA လေ့ကျင့်မှုမျိုးမဆိုရန်စားတဲ့လိုအပ်တာဖြစ်တယ်လို့အင်္ဂါနေ့မှာပြောပါတယ်ဒီလို CA လေ့ကျင့်တာဟာကိုရီးယားကျွန်းဆွယ်တွင်အခြေအနေတွေတည်ငြိမ်မှုမရှိအောင်ဆွပေးတဲ့လိုရဖြစ်တယ်လို့လည်းမြောက်ကိုရီးယားအစိုးရပိုင် KCNA သတင်းဌာနကဖော်ပြတဲ့ကြေညာချက်မှာတွေ့ရပါတယ်အမေရိကန်ရဲ့စီးရေးချင်းချောက်မှုတွေအမြဲလိုတိုးလာနေပြီးတော့ဒါကိုရင်ဆိုင်နိုင်ဖို့အတွက်နိုင်ငံတော်ကာကွယ်ရေးလုပ်ငန်းတွေတိုးမြင့်ဆောင်ရွက်သွားမယ်လို့လည်းမြောက်ကိုရီးယားကပြောပါတယ်။အားကောင်းတဲ့တက္ကသိုလ်စွမ်းရည်တွေကိုတိုးမြင့်သွားမယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပေမဲ့လို့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ကုလသမဂ္ဂကတနင်္လာနေ့မှာထုတ်ပြန်လိုက်တဲ့သိပ္ပံဆိုင်ရာအထူးစီရင်ခံစာတစ်စောင်မှာတနည်းတခြားပိုဆိုးလာနေတဲ့ကမ္ဘာဥတုရာသီပြောင်းလဲမှုတန်းကနေဘယ်သူမှမလွတ်နိုင်တယ်လို့ဒီကိစ္စကိုအရေးကြီးကာကွယ်ဖို့လိုနေပြီလို့တတိပေးထားပါတယ်။ကမ္ဘာတမမိုးလေဝသအခြေအနေတွေပို့ပြီးတော့ပြင်းထန်ဆိုးရွားလာတာပင်လယ်ရေမြင့်တက်လာတာကလည်းခမန်းထားတာထက်ပို့ပြီးတော့မြန်ဆန်လာတယ်လို့ပြောပါတယ်။ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ IPCC ရဲ့အစိုးရကကိုသိပ္ပံပညာရှင်134ဦးကဝိုင်းဝန်းပြုစုထားတာပါ။19ရာစုအတွင်းရှိခဲ့တဲ့ကမ္ဘာအပူချိန်ထက်+1 ဒီဂရီဆဲလ်စီယပ်စ်တိုးလာခဲ့တာကြောင့်ကမ္ဘာတဝန်းဒေသအတော်များများမှာပြင်းထန်လာတဲ့မိုးကောင်းရေရှားမှုတွေမုန်တိုင်းတွေနဲ့ပင်လယ်ရေမြင့်တက်မှုဘေးဆူကြီးတွေကြုံနေရတယ်လို့လည်းအစိုးရခန်းစာမှာထောက်ပြထားပါတယ်။ဒါကိုထိန်းချုပ်ဖို့အချိန်မနှောင်သေးပါဘူးလို့လည်းအစိုးရခန်းစာမှာပြောထားပါတယ်။ဒီလိုအနေထားတွေကိုထိန်းချုပ်နိုင်ဖို့ကမ္ဘာအပူချိန်ကို+5°C အောက်ကျသွားအောင်ဖန်လုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချဖို့ကမ္ဘာအကောင်ဆောင်တွေသဘောတူထားတာပါ။လာမယ့်နိုဝင်ဘာလကျရင်ကျင်းပတော့မယ်ဥတုရာသီညှိလခန်း COP26 မှာ IPCC ရဲ့အစိုးရခန်းစာကိုအဓိကမူတည်ပြီးတော့ဥတုရာသီပြောင်းလဲမှုတိုက်ဖြစ်ရေးမူဝါဒတွေကိုကမ္ဘာကောင်းဆောင်တွေရေးဆွဲနိုင်မယ်လို့လည်းအစိုးရခန်းစာပြုစုထားတဲ့သိပ္ပံပညာရှင်တွေကမျှော်လင့်ထားကြတာဖြစ်ပါတယ
်။အင်္ဂါနေ့ရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။အခုအဆက်လို့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။ဒီကနေ့ရန်ကုန်မြို့လယ်နေရာ၃ခုမှာဘုံ၅လုံးပေါက်ကွဲခဲ့ပြီးစစ်ကောင်စီတပ်တွေကလမ်းတွေပိတ်ပြီးတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်။လမ်းသွားလမ်းလာတွေကိုလည်းခေါ်ယူစစ်ဆေးတာတွေပြုလုပ်နေပါတယ်။မင်းကြီးကလည်းစမ်းကြောင်းမြို့နယ်ကိုစစ်ကောင်စီတပ်တွေကဝန်ရောက်ရှာဖွေမှုတွေပြုလုပ်ပြီးဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်။
ဒီကနေ့ဩဂုတ်လ10ရက်နေ့နေ့လယ်ပိုင်းလောက်ကရန်ကုန်မြို့နယ်ကနေရာ၃ခုမှာပောက်ကွဲမှု၅ချိန်ဖြစ်ခဲ့တာပါ။ပဇွန်တော်မြို့နယ်ရဲစခန်းဗုဒ္ဓဘာသာကလျာဏယူဝအသင်းရုံးချုပ် YMBA နဲ့ရန်ကုန်စာတိုက်ကြီးအနီးဘိုးအောင်ကျော်ကမ်းနားဘလောက်ကရင်ထင်းရဲကင်းစခန်းတွေမှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပါတယ်။ YMBA အသင်းရုံးချုပ်အဆောက်အဦကိုလက်လုံဘုံနဲ့ပစ်ခတ်တိုက်ခိုက်တာခံခဲ့ရပြီး CCTV မှတ်တမ်းတွေအရာရှာဖွေဖမ်းဆီးအရေးယူသွားမယ်လို့ YMBA အသင်းကထုတ်ပြန်ပါတယ်။လမ်းတစ်ဖက်ခြမ်းကနေပစ်ခတ်တိုက်ခိုက်တာဖြစ်ပြီးတော့ဘုံပေါက်ကွဲမှုကြောင့်အထိခိုက်တစုံတရာမရှိဘူးလို့သိရပါတယ်2015ခုနှစ်နောက်ပိုင်း YMBA အသင်းရဲ့ဂုံနူးဆောင်နာယကအဖြစ်နဲ့မြမစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုခန့်ထားပြီးတဲ့နောက်မှာတော့ YMBA အသင်းဟာဝေဖန်မှုတွေနဲ့အတော်ရင်ဆိုင်ခဲ့ရပါတယ်။ဖ ဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာလဲဆန္ဒပြမှုတွေဖြစ်လာတဲ့အချိန်မှာ YMBA အသင်းအဆောက်အဦးကိုစေးမှုတ်ကန့်ကွက်တာတွေကြုံခဲ့ရဘူးပါတယ်။အဲ့ဒီနောက်မှာတော့ YMBA မှာအချိန်အတော်ကြာတဲ့အထိလုံခြုံရေးအဆောင်တွေချထားခဲ့ရပါတယ်။ပဇွန်နောင်မြို့နယ်ဘိုးကျုံလမ်းနဲ့52လမ်းထောက်မှာရှိတဲ့ရဲစခန်းအနီးနဲ့ရန်ကုန်ကမ်းနားလမ်းရန်ကုန်စာလိုက်ကြီးအနီးတွေမှာလဲနေ့လယ်ပိုင်းတုန်းကဘုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုတွေကြောင့်လူထိခိုက်ဒဏ်ရာရတာတွေမရှိဘူးလို့သိရပါတယ်။ဩဂုတ်လ၈ရက်နေ့ကပဇွန်နောင်ဈေးနီးပောက်ကွဲမှုဖြစ်ခဲ့တာမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေရောက်လာပြီးတော့လမ်းတွေကိုပိတ်ဆို့ပြီးလမ်းသွားလမ်းလာတွေကိုခေါ်ယူစစ်ဆေးတာရက်ွက်တဲ့အထိဝင်ရောက်ရှာဖွေစစ်ဆေးတာတွေလုပ်နေပါတယ်လို့အဲ့ဒီအနီးအနားမှာနေထိုင်သူတချို့ကပြောပါတယ်။ဒီကနေ့တနေ့လုံးမှာတော့ရန်ကုန်မြို့ပေါ်ကလမ်းမတွေပေါ်မှာလုံခြုံရေးတွေကတင်းကျပ်စွာချထားပါတယ်။မနေ့ညပိုင်းတုန်းကလည်းစမ်းကြောင်းမြို့နယ်ကလမ်းတချို့ကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေခဲ့ပါတယ်။တိုက်ပေါ်တွေထိတက်ပြီးတော့အခန်းတွေကိုဝင်စစ်တာနဲ့လူငယ်တချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့စမ်းကြောင်းမြို့နယ်နေသူတဦးကပြောပြပါတယ
်။ခါတိုင်းလိုပဲသူတို့တွေကလက်သက်ပြီးသွားနေကြတယ်ကားတွေ။ကျန်တော့မှလည်းဆက်ဆက်စိတ်ပြီးသွားနေတဲ့ပုံစံတော့ရှင်ရတာပေါ့နော်။ငါပဲဆို။ဒီဘက်ကတော့ဒီတိုင်းပုံမှန်ပဲ။မနေ့ကစမ်းကြောင်းအချိန်ကအဲ့လိုမျိုးစမ်းလေစီးပြတော့အတန်ကြာတာပေါ့နော်တက်ပြီးတော့တက်ပြီးတော့စစ်တယ်တော့ကြည့်တယ်အဲဘလောက်လောက်ဆက်ချီရောက်ဆိုတာပဲမင်းကတော့ဟိုတနက်တန်လိုမျိုးတွေတော့ကြားလိုက်ရညပဲလေ
မိုးမခလန်းကန္နမာလန်းမကြီးကြီးလန်းတွေအပါအဝင်လမ်းတချို့ကိုစစ်ကောင်စီတပ်သားတွေကတက်ရောက်ပြီးတော့တိုက်တေပေါ်ထိတက်ပြီးတော့ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့စမ်းကြောင်းမြို့နယ်နေသူတွေကပြောပြတာပါနိုင်ငံတော်မှာဒီကနေ့မှလည်းဆီယနာရှင်စက်ကြီးလျှက်တပြက်သပိတ်တွေဆက်ပြီးရှိနေတာပဲဖိုက်ဖိုက်မောက်မောက်မောက်ကချင်အာဇာနီနဲ့အထိမ်းမဲ့ဆီယနာရှင်စံကြီးဆန္ဒပြခဲ့ကြတယ်လို့မန္တလေးကလေးဒဝဲဖားကဲမိုးညင်းတရချောင်းဘူးတလင်ရေဦးရွှေဘူကြောက်စဲစားတဲ့နိုင်ငံတော်နေရာအနှံ့မှာလဲဆီယနာရှင်စံကြီးပြည်သူလူထုကချီတက်ဆန္ဒပြနေကြစေဖြစ်ပါရဲ့ရှင
်ရန်ကုန်ခြေနေကိုမဆုမွန်ကပြောပြသေးကြတာပါဆက်လက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုကြားကြမှာပါချင်းပြည်နယ်ဖလန်းမြို့မှာစစ်ကောင်စီတပ်တွေကရက်ွက်တဲ့အထိဝင်ရောက်ပစ်ခတ်လို့လူတဦးသေဆုံး2ဦးကြည်ထိမှန်ဒဏ်ရာရရှိသလိုဒေသခံ9ဦးထက်မနည်းလဲဖမ်းဆီးခံရပါတယ်။ကြောက်လန့်လို့လူယာနဲ့ချီပြီးတော့ထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ပြူထွေးကပြောပြပေးမှာပါ
။ဖလန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်ရမှာစစ်ကောင်စီတပ်ကလူနေရက်ွက်တဲ့အထိပစ်ခတ်တာတွေလုပ်လို့အခုလိုထိခိုက်ဒဏ်ရာရတာတွေဖြစ်တာလို့သိရပါဗျ။ချင်းပြည်နယ်ဖလန်းမြို့လုံပီးရက်ွက်နားမှာမူလကလေးကစစ်ကောင်စီတပ်ဖွဲ့တွေကတက်ဆွဲထားပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံတွေကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတယ်လို့ဒေသခံတွေကပြောပြကြပါဗျ။ဩဂတ်စ်က9ရက်မနေ့မနက်ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ CNDF ကစစ်ကောင်စီတက်ဆွဲထားတဲ့နေရာကိုတွားရောက်ပစ်ခတ်တိုက်ခိုက်တဲ့အကြောင်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကတာဝန်ရှိသူတူကဗီဝေကိုပြောပါတယ်ဒီကနေ့မှာတော့စစ်ကောင်စီတပ်ဖက်ကနေရက်ွက်တွေတဲ့အထိဝင်ပစ်နေတာကြောင့်ဒေသခံတအူးသေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ CNDF တပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်ဒီနေ့မနေ့ကျတော့သူကရက်ွက်ထဲဝင်ပစ်တာပေါ့နော်ဒီကနေ့စီကန်ချက်ကြောက်ကြီးတယ်လားကိုဝင်ဆောင်မိဖြစ်နေတာသူလူများနေရပေါ့နော်ဆိုင်ကနေဖြီးလာတယ်ကိုပစ်တာကိုအမျိုးသမီးကတော့ပေါင်ထိသွားတယ်ပေါ့နော်နောက်ပြီးကြတော့ညိုရက်ွက်ထဲဝင်ပြီးတော့ပြည့်တဲ့ချိန်မှာရေချိုးခန်းထဲမှာရှိနေတဲ့အမေကြီးတယောက်ကိုကျွန်တော်ရင်ပတ်မှန်ပြီးတော့ဆေးရုံမရောက်ခင်မှာပဲဆုံးသွားတယ်ပေါ့နောက်ပြီးတော့ဇာလာရက်ွက်မှာတယောက်ကျတော့သူ့ကိုကြောက်ပြီးတော့အိမ်ဟောက်မှာသွားပုန်းတာကိုအဲ့တော့မြင်ပြီးတော့ပြစ်လိုက်တာခုထိတော့စိုးရိမ်ရတဲ့အချိန်မှာရှိရပေါ့နော
်ဖလန်းမျိုးကနေတလန်ရောင်းကျွေးရွာကိုဆေးကုပြီးပြန်လာတဲ့ကိုဝင်ဆောင်အမျိုးသမီးတအူးနဲ့အမျိုးသားတအူးစီးလာတဲ့မော်တော်ဆိုင်ကယ်ကိုစစ်ကောင်စီကဖိကတ်လို့အမျိုးသမီးကပေါင်မာတနက်တန်ရရခဲ့ပြီးအမျိုးသားကိုတော့စစ်ကောင်စီကဖမ်းဆီးထားတယ်လို့ပြောပါရယ်ဒေသခံတွေနေတဲ့အနီးတစ်ဝိုက်မှာတက်ဆွဲထားပြီး CDF တပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံလေးဦးကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတာမို့မနေ့တုန်းကသူတို့တက်ဆွဲတဲ့နေရာကိုတွားရောက်ပစ်ခတ်ရတာလို့ CNDF တပ်ဖွဲ့တာဝန်ရှိသူတအူးကပြောပါရယ
်တော့နေစပစ်တာပေါ့နော်စပြီးတော့ဒီလိုသူထိခိုက်တရားရရှိမှုတွေလည်းရှိတယ်ဒီအဲ့ဒီနောက်ပိုင်းကျတော့ပြန်ဆုတ်သွားတော့သူတို့ပဲပြစ်နေကြတာမနေ့ကတော့ကျွန်တော်တို့စပြစ်တာပေါ့ဒီနေ့ကျတော့သူတို့ပဲသူတို့ပဲရန်တန်းပြစ်နေကြတာဒီနေ့ဒီလေဆက်ပြတ်ပြတယ်ဟုတ်တယ်အဲ့မှာတက်ပြစ်တယ်ဟာရက်ွက်ဟာပီတူတွေလည်းလိုက်ဖမ်းပြီးတော့ဒီ CDF တွေမှာရှိလဲဆိုပြီးတော့တင်းရင်ပတ်နေဆက်ပြီးတော့ဖမ်းတာတွေပါရှိရဗျာ
ตอนนี้ก็จะลดเลยปีก็ลดเลี้ยวเปล่าเลี้ยวเท่าไหร่เที่ยวก็ลดเปลี่ยนลูกว่าเป็นสูงมาช่วยอะไรไม่ได้เยอะแค่นั้นเดียวเปลี่ยนลูกไปเลยเด็ดด้วยพลังมีลงปีเยอะกว่ามาออกัสลาคุยเนี่ยที่นี่เสียมาสิ่งสิบแปดแล้วเนี่ยจีนเนี่ยพิการไปที่ใครมือชี้ก็จะเจ้าที่ได้กันอุกาเลฟยูเอโกที่บิวเปล่าไปทีนี้เราชูเชียร์ชูเชียร์เนี่ยตัดตัวนัดตันนอสีเลยมันนี่เราไม่รู้เอาเกลือเนี่ยจีนเนี่ยปีเดียวมิวส่งบ่เล่นมิวส่งเ
မနေ့ကစစ်ကောင်စီတပ်ဖွဲ့တွေကဒရက်ဆက်ပစ်ခတ်နေတဲ့အကြောင်းနဲ့ပစ်ခတ်နေတဲ့နေရာတွေဟာဖလန်းမျိုးပေါ်ကနေ9မိုင်လောက်ဝေးတဲ့လုံပြီးရက်ွက်ဖြစ်တဲ့အကြောင်းအဲ့ဒီနေရာမှာတပ်စခန်းချထားပြီးအင်အားဖြည့်ထားတာကြောင့်ဒေသခံတွေကြောက်လန့်လို့လူရနဲ့ချီနှိစက်ရကိုထွက်ပြီးတင်းရှောင်နေရတဲ့အကြောင်းနဲ့ဒေသခံတွေကပြောပြကြပါတယ်။
ချင်းပြည်နယ်ဖလန်းမြို့တိကမှုနယ်ပတ်သက်ပြီးစစ်ကောင်စီဘက်ကတော့ဒဇုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။မကင်ပြည်တွေကပြောပြပေးသွားတာပါ။ချင်းပြည်နယ်တိုက်ပွဲသတင်းပြီးနောက်ကြေအာပြည်နယ်အတွင်းတိုက်ပွဲအခြေအနေကိုတင်ဆက်ပေးပါမယ်။ကြေအာပြည်နယ်ဖရူဆိုမြို့နဲ့ရှမ်းပြည်အဆက်ဖဲခုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ဂရင်နီပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်
sen mujao. Manika ogula kuyeni tayetema. Kiyini tamaro ki ee. Kiyini miura kaku yeta KNDA pupang tatwine. Nyamasita luja peko ne prusu miune ma. Taipuwe tongjin pipuwa kere lo. KNDA pianjayi tawon shiru duga piyo ware.
Manika ka oza nangya tongya lo piyune. Shafin ne peko pema le. Edi pao ilo pema ka. Kite he pino ma limoto ho. Soda pide edi bidu ya. Edi apuana le ma pide. Tebya ne te pide ho peko di kao ilo ma nganai cho. Di pema le nganai cho pide. Edi pino ma nanai.
มันเนี่ยบ่ให้ผิดเด้อันนี้สกสกก็สิ่งจอลุชมุเนี่ยพี่น้องตั้งอภิระก็ไม่ได้ครูซูมิวเนี่ยนอกไปจังคูโมโดจีวาเนี่ยปิยาจีวาจามาเตียตงยันลောက်ရှိတယ်မြန်မာစစ်တပ်ကစစ်ကြောင်း၃ကြောင်းနဲ့ထိုးစစ်ဆင်လာတာကိုကရင်နီပူပေါင်းတပ်တွေကခုခံတိုက်ခိုက်ခဲ့ပြီးနေ့လယ်၂နာရီလောက်မှာတကြိမ်ညနေ၅နာရီခွဲမှာတကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ် ဒါပြင်ဖေကုံမြို့နယ်ခေါင်းကြီးကြီးဝါနီမှာလဲစစ်ကောင်စီတပ်နဲ့ညနေ9နာရီခွဲမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့ KNDF ဘက်ကပြောပါတယ်။ပေါကူလာရှိယနေ့ကလည်းဖူစုံမြို့နယ်တူမူခူကြီးဝါကြားနဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်ပီတူကြီးဝါထက်မှာထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကဆယ်ဦးထက်မနဲ့ဒေဆုံးကြောင်း
ပြာပြည်နယ်ဖူစုမြို့နယ်နဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးတိုက်ပွဲဖြစ်ပွားတဲ့နေရာကဇေဒခိုင်ပြည်သူတွေလည်းဘေးလွတ်ရကိုဆွတ်ပြေးတိမ်းရှောင်နေရတယ်လို့ဇေဒခိုင်လူကပြောပါတယ်ဒီကားတွေပြုတ်မြောက်တဲ့နယ်မှာသွားပြီးတော့နေနေရတော့ဖေကုံမြို့နယ်ဆိုရင်ဒီကတိ ဖရူဇူမြို့နယ်နောက်ဘက်ချမ်းကဒုံမခူပီယာခောပါစတဲ့ကျွာသားတွေကဘေးလူရကိုတင်းချောင်နေကြရပါတယ်ဒီစစ်ချောင်းသူတွေနဲ့စားရောက်ရေခက်ခဲရှိတယ်လို့ပြောပါတယ်ဒီတာဒီခက်ခဲတော့ဒီပါပေါ်တော့ပေါ်တော့ဘူးနေရဲ့အဲ့ဒါတော့ခက်ခဲရှိတယ်ဒီကိုပြီးလည်းဖြစ်တော့ဒီခက်ခဲရှိတယ်
ကရင်နီပြည်နယ်တွင်စစ်ကောင်စီတပ်ကနေသုံးစစ်ဆင်မှုတွေပုံမှုလှုပ်ရှားလာတဲ့အတွက်မိဘပြည်သူတွေအနေနဲ့ရိတ်ခါစေဝါတွေကြိုတင်စုဆောင်စားဖို့လဲကရင်နီမြို့သားကာကွယ်ရေးတပ်ကအန်ဒီအက်ကနေအသိပေးကြေညာထားပါတယ်အနာသိန်းခပြီးနောက်ပိုင်းမေလကဆက်လို့မိုးပြဲလွိုက်ကော်ဒီမိုးစုဖရူစုစသဖြင့်မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကနေရရလက်နဲ့ဆွဲကန်ပြီးတော့စစ်ကောင်စီကိုပြေခ
ဒီသိမ်းရှောင်နေရပါတယ်ခင်ဗျာနိုင်ငံကဒရင်ပိပုထားတာပါဆက်လက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့ဒရင်ကိုကြားကြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ်-19ရောဂါပိုးစံချိန်ကူးစက်ပြန့်နှံ့နေတဲ့အချိန်မှာပဲဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တ လိုင်းကပြောပြပေးပါမယ်။
Bangladesh nengah itu ngah doktor sekarang ni masih ni jare. Rohingya doktor sih tenggu laut tema. COVID-19 kusen itu natang cahaya sih bi tesong tu garo nasi koyau sih lelu. Jama iya sih dega jawab me. Dah hari ke kusen tesong ni leh ye itu teh. Miaji ni leh lelu. Cuan cintu dega tungtak thaja bare. Yoga poku ma caw teh itu. Kaguze lathura lelu. Doktor teh itu upi tu. Rahima katung ngah jawab bare.
Coronavirus could tomorrow job body. Gagwe say to in Gonde, Solo Jamadini, Sila, Turaba.
The Chato Kade to Upitu, Mohammed Zafagale.
Tikayoga Jigo, Jolan and Mu, Chororu Gagwe say to Lubare, Damale Luranga, Sipu near the Yoga Pu Makunaimawa.
ဒုက္ခတဲ့လေးတောင်းရှစ်ထောင်လောက်ကိုတရုတ်နိုင်ငံစီနိုဖမ်ကုမ္ပဏီကထုတ်တဲ့ကာကွယ်ဆေးကိုထိုးပေးမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကာကွယ်ဆေးဌာနကအရာရှိဆိုက်ဖူအစ္စလာမ်ကပြောပါတယ်။တမန်တော်ပေါ်ချန်ရိုဘော့ဆူထိကေတာဥပိုရဂျာရာဆေတာဒေကမ်ရာဗက်ဆင်းနေးရှင်းနဲ့အောက်တိုင်းနီယာရှ်ကိုဒီအတော့မှာအတန်50
ကောက်ဆက်စပစာခရိုင်ဘာလူခါလီစခမ်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးအေးလွင်ကဗီအိုအေမြန်မာပိုင်းကိုပြောပါတယ်။ဒါကအင်တာအားရ1000ဇီယာပါ။အခုတော့လိုပေါင်း4000ရှစ်တောင်ကျော်ပါဝင်သေးလို့သိရပါတယ်။အခုလိုကိုဗစ်
19ချန်ရှိနေတဲ့ရူဟင်ဂျာဒုက္ခသည်အားလုံးကိုကိုဗစ်19ကာကွယ်ဆေးထိုးခွင့်ရစေဖို့အတွက်ကျွန်တော်တို့ကနိုင်ငံတကာတိုင်ဝမ်ကိုဘင်္ဂလားဒေ့ရှ်ဆူရကိုပါနောက်WHOကိုပါကျွန်တော်တို့ကအလျံနဲ့တုံ့ဆူပါတယ်။ကာကွယ်ဆေးထိုးဖို့လိုအပ်ကြောင်းဒုက္ခသည်တွေထံတိုင်တဆင်းပညာပေးလုပ်ငန်းတွေကြေကြေပြန့်ပြန့်လှုပ်ဆောင်ခဲ့ကြောင်းဘင်္ဂလားဒေ့အရာရှိတွေကပြောပါတယ်။ဘင်္ဂလား Bangladesh Dokate Miasanya Commission Dutia Ajike Sham U Duzaga Pyobare. Louis Tia Chosakodan Shire Bangladesh Nangama Pigarela Nengega Salo COVID 19 Kusemure a shame yin Piboni Rajang Dokate Sakani Abawen Tangalo Nivago Lockdown Chatabare. Bangladesh Nangama Kuchenti Coronavirus Chang Te Sontu Natang Tong Nong Shipi. Yoga Boku said to Garo, Titatama Ledan Shinirama, Amyazuha, Pigare La Nenga, Dream Picaralo, Sobare, Kusemuye, Kuza Shia Kainoha, Indian, Indian Angama, Satin, Tushide, Kusemian, Delta, Mugue Pitelo, Sobare, Sakantuma, Doka Deri Alongu, Kagoze, Tubejingada, Yoga Bopiana Mugu, Tio de Kagwan Nipitelo, Nesimichasia, Womyapwe, Amesefia, Bangladesh Sanya, Tani Kozle, Roman Briga, Piobare, Nimaninga, Yakampine, Dream, နောက်တစ်ဆက်ခုနှစ်ခုနဲ့မှာဖြစ်ပေါ်ခဲ့တဲ့အကြံဖက်မှုတွေကြောင့်ရိုညာဒုက္ခတဲ့အတော်များများဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတာဖြစ်ပေမဲ့လင်းနစ်ကြလာတဲ့အထိသူတို့နေရာပြောင်းနိုင်ရေးအတွက်လမ်းစမပေါ်သေးပါဘူးဒုက္ခတဲ့စခန်းတွင်းကအိမ်နေထဲမှာနေရတဲ့ဘဝကအမတန်ခက်ခဲလို့နဲ့အပြင်ဒုက္ခတဲ့အများစုဟာလုံလောက်တဲ့မိလာစနစ်နဲ့တန့်ရှင်းတဲ့တောက်တုံးရေ
American နိုင်ငံက COVID နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါတယ်။ Coronavirus Visa ပြောင်းပို့ဟာအတော်များများ COVID ကာကွယ်ဆေးထိုးပြီးသားယူဖြစ်တဲ့ American ပြည်တော်စုမှာတော့ရောဂါကူးစက်မှုတွေကိုပြန်လည်မြင့်တက်စေပြီးတော့ဒီတစ်ခေါက်တော့ကလေးတွေမှာတော်တော်ကူးရတွေ့ရပြီးသတိထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါဗျာ။ American ပြည်တော်စုနဲ့နယ်စပ်ချင်းထိနေတဲ့ကနေဒါနိုင်ငံကတော့လာပေါင်းများစွာပိတ်ထားတဲ့နယ်စပ်ဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပါတယ်။ရိုက်တာသတင်းတစ်ပုဒ်ကိုအခြေခံပြီးတော့မတ်အေးသနာကျော်ကပြောပြပေးတာပါဗျာ
။အမေရိကန်ပြည်အောင်စုနဲ့ကနေဒါနယ်စပ်ချင်းထိစပ်နေတဲ့ကနေဒါနယ်စပ်ဂိတ်ကိုဒီနေ့လာနေဩဂုတ်လ9ရက်နေ့ကပဲပြန်ဖွင့်ပေးလိုက်ပြီးတော့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးတဲ့အမေရိကန်ခရီးသွားတွေကိုပြန်ပြီးလက္ခဏာမလို့အဲ့ဒီနယ်စပ်ဂိတ်ကကားတွေအများကြီးတန်းစီနေကြတာပါ။ဒီလိုမျိုးကာကွယ်ဆေးထိုးပြီးသူတွေအတွက်ကနေဒါကနယ်စပ်တွေပြန်ဖွင့်ပေးတဲ့အချိန်မှာပဲဒီမဲ့အမေရိကန်ပြည်အောင်စုမှာတော့ကိုဗစ်ကူးစက်မှုပြန်ပြီးမြင့်တက်လာနေပါတယ်။အခုကိုဗစ်ရောဂါလိုင်းကူးစက်မှုမှာတွေ့ရတဲ့ Delta Visa ပြောင်းဖို့ကကိုဗစ်မူလပို Alpha ထက်အခုအများကြီးမြန်တယ်လို့ကလေးတွေမှာပါတော်တော်ကူးစက်တာတွေ့ရလို့ကျန်းမာရေးပညာရှင်တွေစိုးရိမ်နေကြပါတယ်။ So
since early July, we've seen a steady increase in the number of cases, and we've also
ဇူလိုင်လအစလေးကယောဂကူးစက်မှုပုံမှန်တက်လာတာတွေ့ရပြီးတော့ကလေးအငယ်တွေကြီးကောင်းဝင်ကားစားအရွယ်တွေဆေးရုံရောက်တာကလည်းပုံများလာတာပါဒီမှာကဇရုထလိုင်းစနိုင်ပြီလို့ပြောနိုင်ပါတယ်ဗီဇပြောင်းဒယ်တာပိုးကြောင့်ဆိုတာကတော့ရှင်းပါတယ်အခုဒယ်တာကကူးတာကလည်းအလွယ်ဆုံးပါအခုကိုဗစ်ဖြစ်တဲ့ကလေးတွေကိုကြီးလို့ရှင်60%ကနေတော့ကြာဒယ်တာပဲဒယ်တာဘုကလူကြီးတွေကြားမှာလည်းမဟုတ်ဘဲနဲ့ကလေ ်ကာကွယ်ဆေးထိုးမထားဘူးလေ။စနစ်နဲ့အထက်တွေကထိုးရတယ်ဆိုပေမဲ့တော်တော်များများကထိုးပြီးချိန်မှာထိုးပြီးအောင်မှာအခုကျောင်းကပြန်ဖွင့်တော့မယ်။ဆေးထိုးတယောက်တည်းကလေးဆေးထိုးပြီးတဲ့ရေအတွက်90ရာခိုင်နှုန်းတော့မရှိသေးပါဘူး
။ Texas ကလေးဆေးရုံကကလေးဌာနအကြီးအကဲဒေါက်တာ James Vasilovich ကဒီအခြေအနေကိုသိချာတတိထားပြီးတော့စောင့်ကြည့်နေရပါ Florida ပြည်နယ်မှာလည်းတနင်္လာနေ့ထီဆိုရင်ဆေးရုံရောက်လာသူအရေအတွက်ရှေ့ရက်စတိုင်ဆန်ကျင်ချိုးခဲ့ပါသည်ဒီ Texas ရော Florida ပြည်နယ်မှာရောကအခုဩဂုတ်လထဲမှာကလေးကျောင်းတွေနွေရာသီပြည်ပညာသင်နှစ်အစတွေကျောင်းတွေပြန်ဖွင့်မှာဖြစ်ပါသည်တချို့မြို့နယ်တွေကလည်းအခုထိကလေးတွေကိုနှာခေါင်းစည်းတက်ခိုင်းမခိုင်းအခြေတင်ဖြစ်နေကြဆဲပါFlorida ပြည်နယ် Jacksonville မြို့ Wolfson ကလေးဆေးရုံကကျန်းမာရေးအရာရှိချုပ်ဒေါက်တာ Jerry Bresham ကဆိုရင် COVID လူနာအများစုကအရွယ်ရောက်သူတွေဖြစ်ပေမဲ့ကလေးတွေရောက်လာတဲ့အရေးအတွက်ကအရင်တုန်းကထက်အများကြီးကိုမြင့်လာတယ်လို့ဆိုပါတယ်။သူ့ရဲ့ဆေးရုံက Florida ပြည်နယ်ရရောဘေးက Georgia ပြည်နယ်ကပါဆေးရုံဝန်ဆက်တဲ့လူနာတွေကိုလက်ခံကူတာပေးနေရတာဖြစ်ပါတယ်
။ It's a you know 300-400% increase in the number of kids.It also is reflective or reflects the fact that the kids are
ကလေးရေအတွက်300 400ရာဂိုင်နှုန်းလောက်မြင့်တက်လာတာပါ ICU အထူးကုသဆောင်တဲ့ထည့်ရတဲ့ COVID လူနာရာဂိုင်နှုန်းကလည်းတိုးလာတာမို့ကလေးတွေပိုပြီးနေမကောင်းဖြစ်လာနေကြတယ်ဆိုတဲ့အချက်ကပိုတွေ့နေရပါတယ
် Texas ပြည်နယ်ကလေးဆေးရုံကတော့ American ပြည်အောင်စုရဲ့အကြီးဆုံးကလေးဆေးရုံတစ်ခုဖြစ်ပြီးကလေးနဲ့ကြီးကောင်ဝင်ကားစားအရွယ်တွေ COVID ဖြစ်ပြီးတော့သူတို့စီလာစစ်ပြီးတော့ရောဂါရှိကြအောင်တွေ့ရှိရတာအယောက်1000ခွဲကျော်သွားပြီဖြစ်ပါတယ်အဲ့ဒီထက်မှ10ရာခိုင်နှုန်းကဆေးရုံတင်ရပါတယ်ရောဂါကူးတဲ့ကလေးတွေထဲမှာဆိုရင်လဲအဝလွန်နေတာရောဂါအခန်းရှိတာဒါမျိုးကလေးတွေကပို့ပြီးတော့ရောဂါတွေခံရတယ်လို့ဒေါက်တာ Vasilovich ကပြောပါတယ်ဘလိုပဲဖြစ်ဖြစ်တနိုင်ငံလုံးအတိုင်းအတာနဲ့ကျောင်းတွေကစက်တင်ဘာမှာနောက်ကြဆုံးပြန်ဖွင့်တော့မှာမလို့စနစ်နှစ်နဲ့အထက်ကလေးတိုင်းကာကွယ်ဆေးထိုးဖို့အပအဝင်ကလေးတွေလှုပ်တင်တာတွေလှုပ်ဆောင်ဖို့ဆရာဝန်တွေကတိုက်တွန်းပါတယ
် Texas we have school districts opening this week and certainly throughout the month of August across the state and so and across southern states we know that schools do
တောင်ပိုင်းပြည်တွေမှာကဩဂတ်စ်လမှာကျောင်းပြန်ဖွင့်ကြတာဒီတော့ကျွန်တော်တို့ခေါင်းမော်ကိုကြားလာတယ်ကျွန်တော်တို့ကတော့ကလေးဆရာဝန်များအကယ်ဒမီကညွှန်ကြားချက်အတွက်တရားဆောင်ရနေပါတယ်။သုံးနှစ်နဲ့အထက်ကလေးတိုင်းနှကောင်းစီးတက်ရမယ်။တယောက်နဲ့တယောက်ခွန်လီရမယ်။လက်ကိုပိုးတန့်စီးနဲ့စီးရမယ်။လူများတဲ့အဆောင်အတွင်းနေရာတွေကိုရှောင်းရမယ်။ဒီလိုမျိုးအနေနဲ့ကင်းတဲ့2020စီးမင်းတွေကိုဆက်လုပ်သွားရပါမယ်။လောလောဆယ်ကာကွယ်ဆေးထိုးမထားသေးတဲ့ကလေးတွေအသက်12နှစ်အောက်ကလေးတွေကိုအထူးအာရုံစိုက်လှူဆောင်ပါမယ်။
အမေရိကန်ပြည်သူဟာကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်ပြီးတော့အခုလည်း3ရက်ဆက်တိုင်းရောဂါကူးစက်သူပြင်းပြတသိန်းရှိတာမို့ဒါဟာအရင်တစ်ပတ်ကထက်35ရာခိုင်နှုန်းတက်လာတာဖြစ်ပါသေးတယ်။ဆေးရုံတရားတဲ့နှုန်းကလည်း40ရာခိုင်နှုန်းတက်လာပြီးတော့အရင်တစ်ပတ်ကဆိုရင်ဒေဆုံးသူဥယျာဉ်18ရာခိုင်နှုန်းတက်သွားခဲ့ပါသေးတယ်။အဆိုးဆုံးကူးစက်မှုမြင့်တဲ့ပြည်နယ်တွေကတော့ Florida, Louisiana နဲ့ Arkansas ပြည်နယ်တွေဖြစ်ကြပါသေးရှင်။
မအေးတဲ့ကြောပြောပြပေးသွားတာပါဆက်လက်ပြီးတော့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်တပ်အတွက်အလုပ်လုပ်ပေးခဲ့တဲ့ထောင်ထဲချီတဲ့သူတွေကိုအမေရိကန်ကအထူးရွှေ့ပြောင်းအခြေစိုက်ဗီဇာ SIV တွေကိုထုတ်ပေးနေပါပြီအာဖဂန်နိုင်ငံအတွင်းမှာတာလီဘန်တွေရဲ့ထိန်းချုပ်မှုတွေလည်းတိုးလာနေတဲ့အတွက်သူတို့အတွက်အသက်အန္တရာယ်ရှိတာကြောင့်အခုလိုအမေရိကန်ကိုရွှေ့ပြောင်းနေကြတာပါ SIV အစီအစဉ်နဲ့အမေရိကန်ကိုရောက်လာတဲ့အာဖဂန်မျိုးသမီးတစ်ယောက်ကိုမက်ဒီမော်ရင်းကတွေးဆမေးမြန်းထားပါတယ်ကိုကြီးညံကတင်ပြပေးပါပါ။အ
ာဖဂန်ဘီသူကပညာရှင်တယောက်ဖြစ်တဲ့အသက်32နှစ်အရွယ်မူဆမာဒယ်လီဂျန်တယောက်အမေရိကန်ကို2018ခုနှစ်ကရောက်လာတာပါ။အာဖဂန်မှာအမေရိကန်ငွေကြေးထောက်ပံ့ပေးထားတဲ့ ဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုပ်ကင်ခဲ့တဲ့အတွက်တာလီဘန်တွေရဲ့ပြစ်မှတ်ထားခြင်းကိုသူခံခဲ့ရပါတယ်။သူ့လုပ်ငန်းတွေထဲကတစ်ခုကတော့အာဖဂန်ပြည်တွင်းစစ်1990ခုနှစ်တုန်းကပျက်စီးခဲ့ရတဲ့ကဘူးမြို့တော်ကဒရူအာမန်နန်းတော်ကိုပြန်လည်ပြင်ဆင်ရတာပါ။အာဖဂန်မှာအလုပ်အတွက်ခရီးသွားရင်းတာလီဘန်တွေအနောက်ကလိုက်လာတဲ့အကြောင်းတစ်ခုကိုဒလီဂျမ်ကအခုလိုပြောပြပါဗျာ။
အမေရိကန်ငွေကြေးထောက်ပံ့ထားတဲ့လုပ်ငန်းတစ်ခုကိုတွားကြည့်ဖို့အာဖဂန်လုပ်ဖော်ကင်ဘက်တွေနဲ့ကန်ဒဟာကိုတွားခဲ့ပါတယ်။ကျမတို့ကားနောက်ကကားတစ်စီးကလိုက်လာတာကိုကျမတို့ရင်မောင်းသူကသတိထားမိပါတယ်။ကျမတို့လည်းချက်ချင်းလမ်းကြောင်းပြောင်းလိုက်ပြီးတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုလည်းခေါ်လိုက်ပါတယ်။သူတို့လာတော့အဲ့ဒီကားလေးပျောက်သွားပါတယ်။နောက်တော့တာလီဘန်တွေကကျမတို့ကိုဖမ်းဖို့ကြိုးစားတာလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ကန်ကောင်းသွားတာတော့တာလီဘန်တွေကဘာမှမလုပ်နိုင်ခဲ့ပါဘူး။သူတို့သာကျမကိုဖမ်းသွားရင်အခုချိန်မှာကျမအသက်ရှင်နေတော့မှာမဟုတ်ပါဘူး
။ဒါလီဂျန်တယောက်သူ့အမျိုးသားနဲ့တားကလေးနဲ့အတူအမေရိကန်မှာဘဝအသက်ကိုစဖို့ဆုံးဖြတ်ပြီးအထူးရွှေပြောင်းအခြေစိုက်ဗီဇာ SIV အစီအစဉ်နဲ့အမေရိကန်ကိုရောက်လာခဲ့တာပါ။ဝါရှင်တန်မြို့တော်ကစောက်လုပ်ရေးကုမ္ပဏီတစ်ခုမှာတော့အခုအလုပ်လုပ်နေပါတယ်။ဒါလီဂျန်က
အာဖဂန်ကလုံခြုံရေးအခြေအနေမကောင်းတာကြောင့်အမေရိကန် project တွေမှာအလုပ်လုပ်ခဲ့တဲ့သူတွေအတွက် SIV အစီအစဉ်ဟာပိုးပြီးတော့စိတ်ချမ်းသာဖို့လုံခြုံဖို့အခွင့်အရေးပေးတာပါ။ဒါနဲ့ပတ်သက်ပြီးသဘောကျပါတယ်
။အမေရိကန်တပ်တွေအတွက်အလုပ်လုပ်ခဲ့တဲ့သူတွေဟာနောင်တရပြီးပြည်ပမှာအခြေစိုက်တာမျိုးမလုပ်ခဲ့ရင်ဘေးကင်းလုံခြုံမယ်လို့ပြီးခဲ့တဲ့ဇွန်လအစောပိုင်းတုန်းကတာလီဘန်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်း2014ခုနှစ်ခေတ်ကစတော့ရင်အမေရိကန်တပ်တွေအတွက်စကားပြန်လှုပ်ပေးခဲ့တဲ့အာဖဂန်တွေနဲ့သူတို့ရဲ့မိသားစုတွေအသက်ခံရတာလူအယောက်300ကျော်ပြီလို့အမေရိကန်အခြေစိုက် No One Left Behind အဖွဲ့ကြီးကပြောပါတယ်။အမေရိကန်တပ်တွေအာဖဂန်မှာရုတ်သိမ်းနေတာဟာကဘူးမှာရှိတဲ့သူ့မိဘတွေညီကိုမောင်နှမတွေအတွက်အန္တရာယ်ရှိတယ်လို့ဒါလီဂျမ်ကစိုးရိမ်နေပါတယ
်။
ဒီမှာနေတဲ့အာဖဂန်အများစုအတွက်ကတော့လူကဒီမှာရောက်နေပေမဲ့စိတ်ကတော့မိသားစုစီမှာရောက်နေပါတယ်။သူတို့တွေမလုံခြုံဘူးစစ်ဖြစ်နေကြတယ်ဘေးအန္တရာယ်ရှိတယ်ဆိုရင်သူတို့အသက်ရှင်ရေးအတွက်အမြဲကြီးစိုက်နေရပါတယ
် SIV အထူးရွှေပြောင်းအခြေစိုက်ဗီဇာအစီအစဉ်ဟာအမေရိကန်အတွက်ကောအာဖဂန်အတွက်ပါအကျိုးရှိတယ်လို့လူမှုရေးပါမောက်ခဟာဆန်ရီဇာယီကပြောပါတယ
်
အာဖဂန်မှာရှိတဲ့သူ့မမိတ်တွေရဲ့ဘေးကင်းလုံခြုံရေးကိုအမေရိကန်ကဘလော့ဂ်ကြီးစိုက်တယ်လဲဆိုတာပြပါတယ်ဒီအစီအစဉ်ဟာလူမှုရေးကြိုးတက်အောင်မှုတွေလည်းရှိပါတယ်အမေရိကန်စစ်တပ်ကိုကူညီခဲ့တဲ့အာဖဂန်တွေထောင်တောင်းနဲ့ချီအမေရိကန်ကိုရောက်သွားတဲ့အခါမှာအာဖဂန်အတွက်ဆက်သွယ်နိုင်တဲ့လူမှုကွန်ရက်ကြီးဖြစ်သွားပြီးတော့ဘဝအတွေ့အကြုံတွေဖလှယ်နိုင်ပါတယ
် SIV အစီအစဉ်စတင်တဲ့2008ခုနှစ်ခရဲကဆိုရင်အာဖဂန်9000လောက်အမေရိကန်ကိုပြောင်းရွှေ့အခြေချခဲ့ပြီးပြီလို့အမေရိကန်အစိုးရကပြောပါတယ်နောက်ထပ်အာဖဂန်2500လောက်ဘေးကင်းရာအမေရိကန်ကိုလာဖို့လုပ်ငန်းစဉ်ကိုပြီးခဲ့တဲ့အပတ်ကစတင်နေပြီးတော့လူအယောက်200လောက်ဟာဗာဂျီးနီးယားပြည်နယ်ဖို့လီစစ်အခြေစိုက်စခန်းကိုရောက်လာခဲ့ပါပြီခင်ဗျာ
ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ဗီအိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American သံမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဖြစ်ပါတယ်။ အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အရင်ဆုံးအင်္ဂါနေ့ညတိုင်းတင်ဆက်ပြီးနေကြအပတ်စဉ်ကဏ္ဍတွေတဲကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်းပါးကိုနားဆင်ရပါမယ်။ကိုအောင်ကတင်ဆက်ပေးထားပါတယ
်။ဖလော်ရီဒါမှာမိထိုင်သူအသက်အရွယ်မျိုးစုံကြားမှာယောဂကူးစက်မှုများလာနေတယ်လို့မိုင်အာမီဟဲရယ်သတင်းလာမှာရေးသားဖော်ပြချိန်မှာပဲစနေနေ့အောက်ကလေးတွေကြားကူးစက်မှုဟာအများဆုံးဖြစ်တယ်လို့စောင့်ကြည့်သုံးသပ်သူတွေကပြောပါတယ်6လအတွင်းကူးစက်မှုအများဆုံးအရေးအတွက်လည်းဖြစ်ပါတယ်အမေရိကကကိုဗစ်ရောဂါကူးစက်မှုအရေးအတွက်ရဲ့တဝက်လောက်ဟာပြည်နယ်ခုနှစ်ခုမှဖြစ်ပြီးအဲ့ဒီထဲမှာဖလော်ရီဒါလည်းပါဝင်တယ်လို့သမရအင်ဗျူရောကပြောထားတာပါအခုနောက်ဆုံးဖြစ်ပွားနေတဲ့ဒီလိုကူးစက်မှုတွေကိုစနစ်တကျကာကွယ်နိုင်မဲ့နည်းလမ်းတွေရှိခဲ့တယ်လို့ပညာရှင်တွေကထောက်ပြပါတယ်American Jamaica Institute NIH ညွန်ကြားရေးမှူး Dr. Francis Golinga ABC This Week အစီအစဉ်မှာအခုလိုပြောပါတယ
် We would not be in the place we are right now with this
တကယ်လို့ဒါလူတိုင်းကာကွယ်ဆေးထိုးအောင်ဆောင်ရွက်နိုင်ခဲ့ရင် Delta မျိုးကွဲတဲ့ကြောင့်ကြော့ပြန်ကူးစက်မှုတွေထပ်ကြုံစရာမရှိတော့ပါဘူးအခုတော့ဒီတိုင်ကိုခံနေရပါပြီ
ဒါပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒါကိုသဘောမတူပါဘူး။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က
I think it's important to point out because you know obviously media does
media ကစိတ်ချောက်ချောက်အောင်လုပ်နေတာကိုလည်းထောက်ပြဖို့အရေးကြီးတယ်ထင်ပါတယ်။ပြည်တွင်ဆိုတာရောဂါကူးစက်ပေးဖို့ဖွင့်ထားတာဖြစ်ပြီးဒါကိုပဲသူတို့ကလူတွေအများကြီးဆေးရုံတက်နေကြပါပြီဆိုပြီးကြောက်အောင်လိုက်ချောက်နေတာပါ။
အမေရိကမှာရောဂါကူးစက်မှုတွေထပ်ကြုံနေရချိန်မှာကာကွယ်ဆေးထိုးထားတာကသာတားဆီးဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဆိုပါတယ်ဒေါက်တာ Francis Golinga က
These are younger people now including children the
large အခုထပ်ပြီးကူးစက်ခံနေရတာကကလေးတွေအပါအဝင်လူငယ်တွေပါကလေး1500လောက်ဟာဆေးရုံတက်နေရတာကြောင့်ဒါဟာ COVID-19 ကပ်ရောဂါကာလတစ်လျှောက်လုံးအတွက်အရေးအတွက်အများဆုံးလည်းဖြစ်ပါတယ်သူတို့ကအသက်12နှစ်အောက်ဖြစ်တာကြောင့်လဲကာကွယ်ဆေးထိုးလို့မရဘူးဆိုတော့အသက်12နှစ်အထက်ကသူတွေအနေနဲ့သူတို့ဘဝကိုငှဲ့ညာပြီးအကောင်းဆုံးလုပ်သင့်ပါတယ်
ဖလော်ရီဒါမှာယောဂကူးစက်မှုတွေများနေတဲ့ကြားမှာပဲပြည်내အုပ်ချုပ်ရေးမှူးကတော့အရင်တိုင်းဆက်သွားမှာဖြစ်တယ်ဆိုပြီးပြောနေပါတယ်ဖလော်ရီဒါအုပ်ချုပ်ရေးမှူးဒက်ဆန်တစ်က
But in terms of shutting down we're not shutting down
လုပ်ငန်းတွေကိုရပ်ပစ်မှာမဟုတ်ပဲကျောင်းတွေဆက်ခွင့်မှာပဲဖလော်ရီဒါမှာနေသူတွေအလုပ်လက်မဲ့မဖြစ်အောင်လည်းစီးပွားရေးလုပ်ငန်းငယ်လေးတွေကိုလည်းကာကွယ်သွားပါမယ်ကေယောဂါကာလာတခြားအမေရိကပါဝင်အခြားနိုင်ငံတွေမှာလည်းဒီလိုလုပ်ငန်းတွေရပ်ဆိုင်းတာကနေယောဂါတားဆီးဖို့မအောင်မြင်ဘူးဆိုတာတွေ့ခဲ့ပြီးပါပြီ
။သမ္မတဂျိုးဘိုက်ဒန်ကတော့ဖက်ဒရယ်ဝန်ထမ်းတွေကာကွယ်ဆေးထိုးဖို့နဲ့မထိုးဘူးဆိုရင်တော့ကိုဗစ်ရှိမရှိအပတ်စဉ်စစ်ဆေးရမှာဖြစ်တယ်လို့ညွှန်ကြားထားပါတယ်။မကြာခင်မှာလည်းအမေရိကကိုလာသူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးမပြီးဆိုတာနဲ့ပတ်သက်ပြီးအစိုးရကစီမင်းထုတ်ပြန်ဖို့ရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အင်္ဂါညဇဝါယုံတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့6လပြည့်အချိန်မှာပဲစစ်ကောင်စီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောက်အစိုးရဆိုပြီးတော့ပြောင်းလဲဖွဲ့စည်းလိုက်ပါတယ်အခုလိုပြောင်းလဲဖွဲ့စည်းမှုဟာနိုင်ငံတကာမှာတန်တမာရေးထိုးဖောက်ဖို့ကြိုးစားလာတာဖြစ်နိုင်တယ်လို့ NUG အမျိုးသားညွညွရေးအစိုးရရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်စစ်အာဏာသိမ်းမှု6လပြည့်အချိန်ဒီပေါ်သဘောထားနဲ့NUG လူခွင့်ရေးဝန်ကြီးဌာနအနေနဲ့မြန်မာလူခွင့်ရေးအတွက်ဘာတွေပြင်ဆင်နေသလဲဥအောင်မျိုးမင်းကိုကိုရင်နိုင်ကဆက်သွယ်မေးမြန်းလာတာကိုအင်္ဂါညဇကဝိုင်းစီစဉ်မှာတင်ဆက်လိုက်ပါတယ
်စစ်ကောင်စီကနေပြီးအိမ်ဆောင်အစိုးရဖွဲ့လိုက်တယ်ဆိုပြီးအဲ့ဒီပေါ်မှာဥအောင်မျိုးမင်းတို့ရဲ့ NUG အမျိုးသားညီညွတ်အစိုးရရဲ့သဘောထားကိုသိကြပါတယ
် NUG သဘောထားတဲ့ကျွန်တော်ရဲ့ဟိုတဦးချင်းသုံးသက်ချက်ပြောချင်ပါတယ်ဒါကတော့ပထမဦးဆုံးအခုလောလောဆယ်ကာလအတွင်းမှာမကြာမီရပဲရွေးကောက်ပွဲရလက်တွေကိုပယ်ဖြစ်လိုက်တယ်ရွေးကောက်ပွဲကာလမှာမဲမတမာမှုတွေဖြစ်တယ်ဒါကြောင့်မို့ဒီရလက်ကိုပယ်ဖြစ်တယ်ဆိုရင်တန်ထွက်လာပါတယ်အခုမရှိမနှောင်းမှာပဲအခုလိုမျိုးအိမ်ချောင်းဆိုရဟိုဖွဲ့စည်းလိုက်တယ်နောက်တစ်ခါအကြက်သားတွေပါဝင်နေနောက်တစ်ခါဒီတက်မတော်ရဲ့ပုံစံနဲ့မကတော့ဘဲနဲ့နော်ဝင်းကြီးချုပ်အနေနဲ့တာဝန်ယူရဆဲပုံစံဖြစ်လာတာကတော့နိုင်ငံရေးလမ်းကြောင်းတစ်ခုကိုအထူးဖြင့်တန်တမန်နီးယားလမ်းကြောင်းတစ်ခုကိုပေါ်ဆောင်တယ်လို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့မကြာမီမှာကျွန်တော်တို့ဒီကုလသမဂ္ဂအပါဝင်နိုင်ငံတကာမှာစစ်ကောင်စီနဲ့ NUG ကြားထဲမှာဘယ်သူ့ကိုအတိအမှတ်ပြုမလဲဆိုတော့ credential စိန်ခေါ်မှုကျွန်တော်တို့ရှိလာပါလိမ့်မယ်။ရှိလာတဲ့အချိန်မှာဒီစစ်ကောင်စီနေနဲ့အာဏာသိမ်းထားတယ်ဆိုတဲ့ပုံစံမျိုးနေနဲ့ဆက်သွားမယ်ဆိုရင် နိုင်ငံတကာအတိမတ်ပြမှုတွေအခက်အခဲရှိတယ်ဆိုရင်များသူတို့သတ်မှတ်ထားတာမသိပါဘူးအမှန်တော့အာဏာသိမ်းထားတဲ့သူကတော့အာဏာသိမ်းထားတာပဲဖြစ်မယ်အဲကြောင့်လဲဆိုရွေးကောက်ပွဲကာလမှာတော့ဒီမိုကရေစီနည်းလမ်းကြပါဝင်ရှင်ပြိုင်ပြီးအနိုင်ရတဲ့သူမဟုတ်ဘူးဒါပေမဲ့ဒီလိုမျိုးဖြစ်ပျက်ကိုသူတို့အနေနဲ့အခုဆိုရင်တော့အစိုးရတည်းအနေနဲ့ထူထောင်ပြီးတော့လဲပတ်နေပါတယ်ဆိုရက်စောတကနဲ့တော်ရှိအကြောင်းပြခြင်းနဲ့ပုံမူပြီးတော့ဟိုအတိမတ်ပြုမှုလက်ခံမှုရရှိဖို့အတွက်ကြိုးစားမလားဆိုတဲ့သဘောမျိုးပေါက်နေတော့တွေ့ရပါတယ်။နောက်တစ်ခါသူတို့အနေနဲ့ဒီရွေးကောက်ပွဲရလက်မှာပြည်သူတွေကနေရွေးကောက်တင်မြောက်ပြီးတော့ရွေးချယ်ခံရတဲ့ပြည်သူလက်တော်ကိုယ်စားလှယ်ကြီးနော်ဒီပြည်သူရဲ့ကိုယ်စားလှယ်ကိုသူအနေနဲ့ဘယ်လို့မှရှင်းလို့မရဘူး။ဒါကြောင့်မလို့ဒါကိုရှင်းဖို့ရဖို့အတွက်ရွေးကောက်ပွဲဆိုတာတရားမျှတမှုမရှိဘူးဆိုတဲ့ခြေဖြတ်မှုနဲ့ကြိုးစားရတဲ့သဘောမျိုးတက်ရောက်ပါတယ်။အဲ့တော့ကျွန်တော်ရဲ့သုံးသက်ချက်ရပြောမယ်ဆိုရင်တော့အခုဆိုရင်အာနာသိမ်းထားတဲ့စစ်ကောင်စီမဟုတ်ဘူးအိမ်ဆောင်အစိုးရဖြစ်တယ်နောက်တစ်ခါမှာတာဝန်ရှိတဲ့သူတွေတာဝန်ယူထားတဲ့သူတွေကလည်းစစ်တပ်တွေမကတော့ဝယ်နဲ့တကယ်ကိုတခြားသောအရက်သားတွေပါဝင်လာတယ်ဒါကြောင့်မို့သူတို့ထောက်ခံကြပါဆိုရင်ပုံစံမျိုးနဲ့များတွားနေတဲ့ပုံစံမျိုးပေါက်နေတာကိုတော့တွေ့ရပါတယ်ဗ
ျဒါပေမဲ့စစ်တပ်ကအာနာသိမ်းခဲ့တယ်ဟိုဘလို့ပဲဟိုဟိုနာမည်ပြောင်းပြောင်းပေါ့နော်သူတို့အရင်တုန်းကလည်းဒါမျိုးတွေကတခြားလုံးမြမသမိုင်းမှာအာဖြစ်လာခဲ့တယ်အခုဒီလိုမျိုးလှုပ်တော့ရောဟိုဘာများပို့ပြီးတော့ထူသွားမှာမို့လို့လဲဘာများအကျိုးရှိလာမှာမို့လို့လဲ
ဝေမန်ထောက်ပြမှုနဲ့ဘလို့မှဖြည့်ရှင်းလို့မရဘူးဆိုတဲ့ပုံစံမျိုးကနေအနည်းဆုံးတော့သူတို့ဘက်ကတော့ဒါတွေလုပ်နေပါတယ်ဒါမျိုးပုံစံရှိနေပါပြီဆိုတဲ့အကြောင်းပြချက်ကိုရှာတဲ့ပုံစံမျိုးဖြစ်ပါလိမ့်မယ်ဒါမျိုးတွေကတော့ကျွန်တော်88တောင်းလိုက်ကြုံတွေ့ဘူးပါတယ်။တိုင်းပြည်ရဲ့ဟိုဖြစ်ခဲ့တဲ့အကြောင်းအရာတွေကိုဖုံးကွယ်ဖို့နိုင်ငံတကာကအသွင်ပြောင်းပြီးလက်ခံဖို့အတွက်ဘာမှဆိုရင်နိုင်ငံအနေနဲ့ကနေမြန်မာဆိုတဲ့နာမည်ကိုတုံးပြီးတော့ကြောင်းနေတာမျိုးလည်းရှိပါတယ်။အမှန်တော့ဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်88မှာသွင်းပြေးကြခဲ့တဲ့ဟာတွေစစ်တပ်ရဲ့ရင်းဆက်မှုတွေကိုကဘာတိပီးသားပါ။အဲ့တော့အကျိုးမရှိဘူး။ဒါပေမဲ့သူတို့ဘက်ကတော့သူတို့ဘက်ကပြောင်းနေပါပြီဆိုတော့အကြောင်းပြခြင်းနဲ့ပြန်လည်ပြီးတော့တုံ့ပြန်နိုင်မှုများကြိုးစားတဲ့ပုံစံမျိုးဖြစ်နေတဲ့အရာမျိုးဖြစ်နေပါတယ
်ဗျဒီစစ်တပ်ကအာဏာသိမ်းတာ6လပြင်းပြင်းပြည့်သွားခဲ့ပြီပေါ့နော်ဆိုတော့ဒီလို6လပြည့်သွားတဲ့အချိန်မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေပေါ်ရောဘယ်လိုမြင်လဲနောက်တစ်ခုဟိုမြန်မာနိုင်ငံရေးအခြေအနေနဲ့အတူပြည်တွင်းကဒီလူခွေအခြေအနေကိုရော NUG အစိုးရရဲ့လူခွေဝန်ကြီးတယောက်အနေနဲ့ရောဘယ်လိုများသုံးသပ်လို့ပါလဲ
ဒီကနေ့ကအာနာသိမ်းခဲ့တာ6လပြည့်တယ်လို့မြန်မာပြည်သူတွေရဲ့ဒုက္ခရောက်ခဲ့တဲ့တကယ်ကိုပတ်ပေါင်းဆောင်မှာဒုက္ခရောက်ခဲ့တဲ့အချိန်6လပြည့်တယ်ဆိုလဲဒါကျွန်တော်ငြင်းလို့မရပါဘူးဘာကြောင့်လဲဆိုတော့စတင်ပြီးတော့အာနာသိမ်းခဲ့တဲ့ကပြည်သူလူထုပေါ်မှာလူခွေချုပ်ဖောက်မှုတွေနှီးပေါင်းဆောင်နဲ့ကြိုးစားခဲ့ပါတယ်ပထမအဆုံးဆက်ဆာခြင်းမှာကတော့ဒီနိုင်ငံကောင်းဆောင်ကြီးရွေးချယ်ခံသူတွေတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရဲနောက်ပိုင်းမှာတော့လမ်းပေါ်မှာဆန္ဒပြတဲ့သူတွေကိုဖမ်းဆီးပြစ်ခတ်တပ်ဖြတ်မှုတွေရှိတယ်အခုနောက်ပိုင်းမှာကျွန်တော်တို့ပါရီရှိလာလဲဆိုတော့တိုင်းရင်းသားဒေသတွေသူတို့ကိုဆန့်ကျင်တဲ့သူတွေအဆင့်အထိเนาะဒါမြို့လုံးရွာလုံးကျွတ်ဒုက္ခရောက်လှုပ်ဆောင်နေတဲ့အတွက်မျိုးအခြေအနေဖြစ်လာပါတယ်အဲ့တော့ဒီကိစ္စကိုကြည့်မယ်ဆိုလို့ရှိရင်တော့6လပြည့်ဆိုတဲ့နေ့ဒီတည့်ရချင်းတည့်ရချင်းဘယ်မှလူခွေချုပ်ပေါမှုကြည့်တဲ့နေ့ဆိုတာမရှိဘူးကြည်သူလူလူကပုံမှုပြီးတော့ဒုက္ခရောက်နေတာအခုချိန်ဆိုတော်တော်ဆိုးပါပါပြီစစ်တပ်ကအာဏာသိမ်းရောက်စစ်ပေးနောက်တစ်ခါမှကျွန်တော်တို့ဒီကိုဗစ်ရောဂါပိုးကြောင့်ဒီကိုဗစ်နော်ရောဂါပေးနောက်တစ်ခါတဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်ရေးပေးဒီလိုမျိုးဘေးသုံးဘေးနဲ့ကြုံတွေ့နေရတယ်တစ်ချိန်နဲ့မှာလည်းအခုချိန်ထိကျူးလွန်တဲ့သူတွေကိုကျွန်တော်တို့ဟိုပြစ်မှုဟိုအရေးယူနိုင်တဲ့အဆင့်မျိုးလည်းမရှိသေးဘူးအဲ့တော့ပြည်သူလူပဝါတော်တော်ဆိုးခဲ့ပါတယ်ဒါပေမဲ့ဒီဒီမှာပြောချင်တဲ့ကိစ္စတစ်ခုကဘလောက်ထိပဲလူခွင့်ချိုးပေါက်ချိုးပေါက်မြန်မာပြည်သူတွေကြားထဲမှာအခုချိန်ထိစစ်တပ်အာဏာသိမ်းမှုနှီးပေါင်းစုံနဲ့ဟိုကျွန်တော်တို့စန့်ကျင်နေတဲ့အရာတွေတတိနောက်တစ်ခါဒါနဲ့ပတ်သက်ပြီးတော့တိုက်ပြည်ကိုစစ်အာဏာရှင်စနစ်ကနေလူပြောင်ကြီးတက်ဆက်လက်လှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေဒါတွေကတော့ကျွန်တော်တို့လူခွေရင်းနဲ့ပတ်သက်လို့သမိုင်းတွင်မဲ့လှုပ်ရှားမှုတွေသမိုင်းဝင်တော့ချီးကျူးစရာတောင်းတော့သူရဲကောင်းများရဲ့အခမ်းကဏ္ဍဖြစ်ဆက်လက်တော့ရှိနေတော့ပါပဲ
ဟုတ်ကဲ့အခုလိုမျိုးဒီ6လပေါ့နော်ခုနပြောသလိုမျိုးဥအောင်မျိုးမပြောခဲ့တဲ့အထက်မှာနေတိုင်းလူခွေချိုးဖောက်မှုတွေကကျူးလွန်နေတယ်ဒီကျူးလွန်နေတာနဲ့ပတ်သက်ပြီးတော့ရော ဒီဥအောင်မျိုးမင်းတို့ဒီ NUG အစိုးရဘက်ကရောဒီကိစ္စတွေပေါ်မှာဘာတွေဆက်လုပ်သွားဖို့ရှိပါလဲ
။အဲ့နေရာမျိုးမှာကျွန်တော်တို့ပြည်ရင်းပြည်ပလုပ်နိုင်တဲ့ကိစ္စမျိုးရှိပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကပြည်ရင်းမှာရှိနေတဲ့လူခွေးဟိုဆက်လက်ပြီးတော့ဟိုကာကွယ်လှုပ်ဆောင်နေတဲ့သူတွေဆရာနာရှင်ကိုစန့်ကျင်ဖို့အတွက်နှီးပေါင်းစုံနဲ့ကြိုးပမ်းနေကြတဲ့သူတွေကို NUG ဘက်ကနေတက်နိုင်တဲ့ထောက်ပံ့ပေးတဲ့အရာတွေချိတ်ဆက်ပြီးတဲ့အရာတွေဒါတွေလှုပ်ဆောင်နေပါတယ်ကျွန်တော်ဝင်ကြီးဌာနတစ်ခုမှမဟုတ်ပါဘူး NUG မှာသူ့ရဲ့တက်ဆိုင်ရာဒီဝင်ကြီးဌာနတွေမှာ CDM ဖြစ်ဆက်လက်လှုပ်ဆောင်နေတဲ့သူတွေကိုကျွန်တော်တို့ဟိုအခက်အခဲတွေများတဲ့ထောက်ပံ့မှုတွေရှိရဲ့နောက်တစ်ခါမှာဒီလိုမျိုးကိစ္စတွေကိုကျွန်တော်တို့အကွယ်ဖို့ဆိုတဲ့ပုံစံမျိုးနဲ့လှုပ်ဆောင်တဲ့ဟာတွေကိုအားလုံးတော့မဟုတ်ပေမဲ့နောက်တက်နိုင်သည်လှုပ်ဆောင်နေတဲ့ဒါပြည်တွင်းရဲ့လှုပ်ရှားမှုပွဲပြီးတော့မီးမတည်သေးဘူးဆိုတဲ့အရာမျိုးဖြစ်အောင်လှုပ်ဆောင်နေတယ်။အခုချိန်အထိကျွန်တော်တို့အတမတိတ်ဘူးအလံလည်းမလိတ်ဘူးဆိုတဲ့ပုံစံမျိုးဒါပြည်တွင်းလှုပ်ရှားမှုကိုကျွန်တော်တို့လုပ်နေတာပါ။ကျွန်တော်တို့အနေနဲ့ကတော့ဒီလူခွေးရေးကိစ္စကအချက်လက်တွေစုဆောင်းနေမှာကပဲနဲ့နော်ကဘာမှာအခုလက်ချိန်မှာစစ်အာဏာရှင်အထူးဖြင့်စစ်ကောင်စီကိုဘယ်စီဝေးဘယ်မီလာကမှတက်ရောက်ခွင့်မရှိပဲနဲ့သူတို့ကိုတန်တမန်နီးရဘေးဖယ်ထားဖို့အတွက်ကြိုးစားတဲ့ကိစ္စရယ်။နောက်တစ်ခါမှာအခုလာမဲ့ဒီအရေးကြီးတဲ့ကုလသမဂ္ဂအထွေထွေနီလာကမှစစ်ကောင်စီကိုစားကြည့်ရသူမဟုတ်ပဲနဲ့ကျွန်တော် NUG ကနေတာဝန်ပေးအပ်ထားတဲ့နော်အမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးတို့ဆက်လက်ပြီးခတ်ပြီးတော့ NUG ရဲ့အတန်နဲ့နော်ကျွန်တော်တို့ကဘာကိုဆက်လက်လှုပ်ဆောင်မှုတွေလှုပ်ဆောင်နေရယ်။နောက်ထပ်အရေးကြီးဆုံးကတော့ချိုးပေါက်မှုတွေကရာဇဝတ်မှုအထိဖြစ်နေတယ်ဒါနဲ့ပတ်သက်လို့အချိန်ကြာရင်အမှန်တရားဖော်ထုတ်ပြီးတော့တရားဥပဒေရအရေးယူနိုင်တဲ့လုပ်ငန်းစီဖြစ်ဖို့အတွက်ကျွန်တော်တို့တဖြည်းဖြည်းချင်းတရားခုံရုံးကိုတည်နိုင်မှုအတွက်ဆက်လက်ကြိုးပမ်းနေပါတယ်အဲတော့တချို့နေရာတွေမှာတခုနားလည်ပြီးဘူးကနိုင်ငံတကာနဲ့လှုပ်ဆောင်တဲ့ခါမှာအခုရေရင်တူအခုရေကြီးတောက်လို့မရပါဘူးဥပပေါင်းဆောင်ရွက်မှုတွေအများကြီးရှိတယ်နိုင်ငံတကာရဲ့နိုင်ငံရဲ့တည်ချက်တွေကိုကျိုးစီဝါကြည့်မှုတွေကကျွန်တော်တို့အများကြီးလှုပ်ဆောင်နေတာဖြစ်ပါတယ်အဲဒါကြောင့်မလို့ကျွန်တော်တို့ဒီခတိပေးခြင်းတဲ့ချက်ကတော့ကျွန်တော်တို့တက်နိုင်သည်ဒီတွင်းရဲ့အားနဲ့ဒီပရဲ့ဖိအားပေါင်းဆက်ပြီးတော့လှုပ်ဆောင်နေတာတော့ခတိပြုလိုပါတယ်ခင်ဗ
ျဟုတ်ကဲ့တရားဥပဒေအရအေးအေးယူဖို့လှုပ်ဆောင်နေရဆိုတဲ့ဥစ္စာကိုလည်းနည်းနည်းတော့ရှင်းပြပါလားဘယ်လိုပုံစံမျိုးလဲ
တရားဥပဒေအရအေးအေးယူတာဆိုတော့လူခွင့်ရအေးအေးယူတာပါဥပမာပထမဦးဆုံးကျွန်တော်လက်ရှိဖြစ်နေတဲ့လူခွင့်ရချိုးပေါက်မှုတွေကြောင့်မကကားနေကျွန်တော်တို့ဆုံးဖြတ်ချက်တွေထုတ်ပြန်ကြညာတဲ့ထုတ်တာလေဒါလည်းအရေးယူမှုပါဒါပေမဲ့ဒီအရေးယူမှုကတန်တမန်နီးရထုတ်ပြန်တယ်နောက်ကထုတ်ပြန်ချက်တွေကအမှန်တကယ်ကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်မဲ့လုံခြုံရေးကောင်စီထိမတက်နိုင်သေးတဲ့အတွက်အားနည်းနေတော့ပါပဲကျွန်တော်တို့ကလည်းအားမရပါဘူးဒါပေမဲ့ဒီထက်ပိုပြီးတော့တန်တမန်နီးရစာရွက်တွေထုတ်ပြီးရှုံချတာနော်နိုင်ငံလိုက်အရေးယူတာတွေမကပဲနဲ့ဒီလိုမျိုးကျွလွန်တဲ့သူတွေကိုနိုင်ငံတကာတရားရုံးတွေဖြစ်တဲ့ International Criminal Court ICC ဆိုတဲ့ကျွန်တော်တရားရုံးမှာတင်နိုင်မှုအတွက်ဒီတရားရုံးရဲ့စာချုပ်ကိုလက်မှတ်ထိုးဖို့အတွက်ကျွန်တော် NUG ကပြင်ဆင်နေပါတယ်တကယ်လို့များတင်နိုင်လို့ရှိရင်ဥပဒေရအထောက်အကူဖြစ်နိုင်တဲ့အချက်လက်တွေဖြစ်ဖို့အတွက်ဒီအချက်တွေကိုကျွန်တော်တို့ဒီစုဆောင်စုံစမ်းစစ်ဆေးတာဝန်ရှိတဲ့ Double I Double M ဆိုတဲ့ဟိုဒီမနက်ငယ်ဆိုင်ရာလွတ်လပ်သောအချက်လက်စုဆောင်ရေးကော်မရှင်လေကျွန်တော်ချိတ်ဆက်ပြီးတော့လုပ်ဆောင်ပါတယ်အဲ့တော့တရားရုံးတင်နိုင်မှုရယ်တင်လာတဲ့အခါမှာဆိုလို့ရှိရင်လေခိုင်လုံသောရာသွေးမှုတွေကျွလွန်နေဆိုရယ်တက်တည်ထောက်ထားတွေကိုအခုရကစုဆောင်ပြီးပြင်ဆင်နေတာတွေတော့ကျွန်တော်လုပ်ဆောင်နေပါပြီရယ
်ဟုတ်ကဲ့ ICC ကိုတင်ဖို့ကိစ္စဒီပြင်ဆင်နေရဆိုတော့အဲ့ဒီဥစ္စာကဘယ်လောက်ထိခရီးပေါက်နေပြီလို့ရောပြောနိုင်မလဲခင်ဗ
ျကျွန်တော်ဘက်ကဒီ ICC နဲ့ပတ်သက်ပြီးတော့နော်ကျွန်သူရဲ့တက်ဆိုင်ရာစာချုပ်ဖြစ်တဲ့ Rome Statute ရောမသဘောတူစာချုပ်ကိုလက်မှတ်ထိုးဖို့အတွက်တန်တိတ်ချန်ချတဲ့အကြောင်းပြည်သူလူထုအသိပေးပြီးသားပါဒါကတော့ကျွန်တော်တို့ဘလောက်ထိဒီကိစ္စနဲ့ပတ်သက်လို့အမှန်တရားကိုဖော်ဆောင်ခြင်းလဲဆိုတာကိုအများသိအောင်ကျွန်တော်လှုပ်ဆောင်ပြီးသားပါအဲ့တော့နှစ်ဒီဟိုကျွန်တော်နှစ်ပေါင်းများစွာခံခဲ့ရတဲ့လူနည်းစုတွေတိုင်းရင်းသားတွေရဲ့ဟိုခံစားရတဲ့မျက်ရည်ကိုဘဝတွေကိုကျွန်တော်တရားရုံးမှာဖော်ဆောင်နိုင်မှုအတွက်ကျွန်တော်ကြိုးစားတာဒါတစ်စက်ပါအချိန်ကမှပဲဟိုဒါတွေတင်ဖို့အတွက်ကျွန်တော်တို့ကဒီတင်ဖို့အစာတွေကိုကျွန်တော်တို့ဟိုတင်မယ်ဆိုတော့ချောက်ထားချက်အစာတွေပေးပို့ရပါတယ်အဲဒါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဥပဒေလမ်းကြောင်းအတိုင်းဒီစာကိုပေးပို့နိုင်မှုရဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီပေးပို့တဲ့အခါမှာလမ်းကြောင်းမှန်မှုအတွက်အဲ့ဒီတော့ကျွန်တော်ပြင်ဆင်ပြပါပြီဒါကျွန်တော်တို့ဘက်ကတော့ စိတ်ဆန္ဒကိုလှုပ်ဆောင်မှုလမ်းကြောင်းတိုင်းသွားနေတဲ့ဟာမျိုးပါအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျိုးတုံ့ပြန်မလဲဥပဒေအရဘယ်လိုမျိုးအနည်းအကျွန်တော်တို့ဟိုရှေ့ဆက်သွားနိုင်မလဲဆိုတော့နောက်ဆက်ထပ်စဉ်းစားမယ်အဆင်ဖြစ်ပါတယ်အဲ့တော့ဘယ်လိုပဲစဉ်းစားဖြစ်ဖြစ်ကျွန်တော်တိုင်းပြည်မှာမတရားလူခွေချုပ်ပေါက်ခံရတဲ့ညီတုကိုမဆိုဥပဒေအရပြန်လည်ပြီးကူစားမှုပေးနိုင်မှုလူခွေရေးကိုအသွင်မျိုးမျိုးနဲ့ချုပ်ပေါက်နေတဲ့သူတွေကိုဒီတရားဥပဒေရဲ့အစီအမှုရရှိဖို့အတွက်ကတော့နေတိုင်းနေတိုင်းကျွန်တော်တို့ကြိုးပမ်းနေပါတယ်ဗ
ျဟုတ်ကဲ့ပါဦးအောင်မျိုးမင်းအခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့
ဒီ American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ခါအင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေနဲ့ပြည်내မှုတွေကနေအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအပါအဝင်လူသားချင်းစာနာမှုအကူအညီအရေးကြီးလိုအပ်နေသူတွေအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေဒေါ်လာတန်90ကျော်ကူညီမယ်လို့ဒီကနေ့ကြေညာပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမက်ကြီးလင်ဒါသောမတ်စ်ဂရင်းဖီရဲ့ထိုင်းနိုင်ငံခရီးစဉ်အတွင်းမှာအခုလိုကြေညာတာဖြစ်ပြီးတော့ထိုင်းနိုင်ငံမှာလည်း COVID-19 ရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ5သန်းကူညီမယ်လို့ကြေညာပါတယ်။မြန်မာပြည်သူတွေအတွက်အကူအညီကိုနိုင်ငံတကာအဖွဲ့အစည်းတွေအစိုးရမှုတဲ့အဖွဲ့အစည်းကနေတဆင့်ပေးမှဖြစ်ပြီးတော့အရေးပေါ်စာနယ်ဇင်းအကူအညီအမိုးကာအခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ရေနဲ့တန့်ရှင်ရေးတို့ကိုအကူအညီဖို့ဖြစ်ပါတယ်။ဒီအကူအညီဟာမြန်မာနိုင်ငံကနေထွက်ပြေးရသူတွေနိုင်ငံတွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက်ဖြစ်ပါတယ်။အမေရိကန်ပြည်သူလူထုရဲ့အကူအညီဟာမြန်မာလူထု9သိန်းကျော်အတွက်အကျိုးရှိစေမှဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံလူ့ရေးအားလုံးအတွက် COVID-19 ရောဂါကာကွယ်ဆေးကိုပြည်ပကနေပဲဝယ်ရရင်တိုင်းပြည်မွေးသွားနိုင်တယ်လို့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်။ဩဂုတ်လ9ရက်နေ့တင်းလာနေကလုပ်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောခဲ့တာပါ။ဒါအပြင်တိုင်းရင်းဆေးပညာကိုခေတ္တနည်းပညာတွေနဲ့ပေါင်းစပ်ပြီးတော့ COVID ကာကွယ်ဆေးထုတ်လို့ရအောင်ကြိုးစားဖို့လည်းစစ်ကောင်စီကောင်းဆောင်ကဆိုပါတယ်။ကမ္ဘာမှာအခုချိန်ထိတော့တိုင်းရင်းဆေးပညာနဲ့ COVID ကာကွယ်ဆေးထုတ်လုပ်နိုင်တာမရှိသေးပါဘူး။ COVID တတိယလိုင်းနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာကူးစက်သေဆုံးမှုနှုန်းတိကျတာရောကြမသွားသေးသလိုကာကွယ်ဆေးကလည်းပြီးခဲ့တဲ့ရက်ပိုင်းတွေကမှသာအသက်65နှစ်အထက်တွေအပါအဝင်သတ်မှတ်လူအုပ်စုတွေကိုစပြီးတော့ထိုးပေးနိုင်တဲ့အခြေအနေကိုရောက်ရှိနေချိန်မှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုလိုပြောဆိုချက်တွေထွက်ပေါ်လာတာပါ။အင်္ဂါနေ့ည8နာရီမြန်မာစစ်ကောင်စီကထုတ်ပြန်ချက်ထဲမှာတော့24နိုင်တွင်တက်ခွဲတီပြူလူနာ4434ဦးတေဆုံး220ဦးရှိတယ်လို့ကြေညာသွားပါတယ်တက်ခွဲဆန်သက်မှုတွေအပြည့်အဝမလုံနိုင်တဲ့ကြောင့်လည်းအတီပြူလူနာနဲ့တေဆုံးလူနာစင်းရဒီထက်ပိုနိုင်တယ်လို့ကျန်းမာရေးလုပ်သားတွေကခန့်မှန်းကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်စခန်းတွေမှာထွက်ပြေးခိုးလုံကြတဲ့ Ranger ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့အကူအညီပေးရေးအဖွဲ့တွေက COVID-19 ရောဂါကာကွယ်ဆေးကိုဒီကနေ့စတင်ထိုးပေးနေပါပြီအခုစစ်မှာတော့ဦးစားပေးထိုးရမယ့်သူတွေထဲမှာ Ranger ရမီရဖတွေစကန်နေထဲကလောက်ကန်နေကြတဲ့ကျမ်းမာရေးလုပ်သားတွေနဲ့အသက်55နှစ်နဲ့အထက် Ranger လူကြီးတွေပါဝင်ကြပါတယ်။ဒရင်းတွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မတ်ဆုမွန်ဖြစ်ပါတယ်။အသံမန်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ American VOA American တိုင်းရဲ့အင်္ဂါနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းနံပါတ်1925နဲ့32ကိုထုတ်လွှင့်ပေးတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ရှိပါတယ်သောရရှင်များတကွာမြန်မာပြည်သူပြည်သားအလုံးဘေးပြဝေးပါလို့လူရင်းဆန္ဒပြေဝါကြပါစေကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has